Welcome to the Voice of America in Burmese.
Minglan ya jama shin American Pirang Zoom Myo Washington DC ga ne VOA Myanmar Bai season 2016 khu ne Mela 17 ye Bodhu ne nya 9 nai ga ne 10 nai thi season lwe ko 9 km 24 25 30 ne 50 do ga ne da yai thau lwin pe ni ba bi shin ကျွန်တော်ရှာဖောင်ပါဒီညအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတလောင်းအချိုမဲပေးဝဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာ Democratic Party ကဗန်မောင်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders နဲ့ Republican Party ဘက်မှာတဦးတည်းသာကျန်နေတဲ့ဂရေးကျွဲသတိ Donald Trump တို့အနိုင်ရသွားပါတယ်။ UN နိုင်ငံမှာဘုံခွဲတက်ခဲမှုကြောင့်လူ60ကျော်ထဲမှနေသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်တို့တွေ့ဆုံကြရမှာဘာတွေဆွေးနွေးခဲ့ကြပါလဲ
။ကုလသမဂ္ဂရဲ့နောက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကြားမှာပူးပေါင်းဆောင်ရွက်ဆောင်ရွက်မဲ့future cooperation တွေပေါ့နော်။အဲ့ဒါတွေကိုဟိုဆွေးနွေးခဲ့တယ်ပေါ့နော်။
နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းပြောသွားတာပါပြည်စုံကနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဒီအကြောင်းနဲ့တူရခိုင်လွှတ်တော်ကိုယ်စားလှယ်အမှတ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌရဲ့တတိပေးတာခံရတဲ့အကြောင်းကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့တအောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရပ်တန့်နိုင်အောင်စူးစမ်းနေတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတလောင်းအချိုမဲပေးပွဲတွေအင်္ဂါနေ့ကကျင်းပခဲ့တဲ့West Virginia ပြည်နယ်မှာ Democratic Party ကဗာမောင့်ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders အနိုင်ရလိုက်တဲ့အတွက်သမ္မတလောင်းဖြစ်ရွေးချယ်ခံရဖို့လိုအပ်တဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုယ်စားလှယ်ရဲ့ထောက်ခံမဲ့အနေနဲ့ထပ်မံရရှိသွားပါတယ်။ပြန်ပဲဖြစ်သူနိုင်ငံခြားရေးဝန်ကြီးအောင် Hillary Clinton ကိုလည်းနောက်ဆုံးအချိန်ထိရှင်ပြန်သွားမယ်လို့ကတိပြုပြောဆိုခဲ့တာပါ။အင်္ဂါနေ့အကြိုမဲပေးပွဲမှာတော့မဲအားလုံးရဲ့58ရာခိုင်နှုန်းရခဲ့တဲ့ထက်လွတ်တော်အမတ် Sanders ကကိုယ်စားလှယ်မဲ့အနည်းဆုံး16မဲရမှာဖြစ်တယ်လို့ထောက်ခံမဲ့36ရာခိုင်နှုန်းရတဲ့ဝန်ကြီးအောင် Clinton ကတော့ကိုယ်စားလှယ်မဲ့7မဲရရှိမှာပါ။ဇူလိုင်လတဲ့ Pennsylvania ပြည်နယ် Philadelphia မှာကျင်းပမဲ့ Democratic Party ညီလာခံမှာသမ္မတလောင်းဖြစ်ရွေးချယ်ခံရဖို့ကိုယ်စားလှယ်မဲ့2383မဲလိုအပ်ရမှာအခုနောက်ဆုံး Clinton က2239မဲထက်လွတ်တော်အမတ် Sanders ကတော့1469မဲရရှိထားပါတယ်။ရှေ့သတင်းပတ်ထက်အကြိုမဲပေးပွဲတွေကျင်းပမဲ့ Oregon ပြည်နယ်မှာမနေ့ကမိန်ကွန်းပြောရမှာတော့ထက်လွတ်တော်အမတ် Sanders ကနောက်ဆုံးမဲတမဲ channel ထိရှင်ပြိုင်သွားမယ်လို့ပြောဆိုခဲ့တာပါ Republican Party ထဲမှာပြန်ပြတ်မရှိတူးတဲသာကျန်နေတဲ့အင်ချမ်းပြည်လုံငန်းရှင်ဂရီကျွတ်တဲ့ Donald Trump ကတော့ West Virginia နဲ့ Nebraska ပြည်နယ်တွေမှာအလွယ်တကူအနိုင်ရသွားပါတယ်ပြည်နယ်နှစ်ခုစလုံးမှာအနိုင်ရတဲ့အတွက်ဂေါ်ယူရဲအကြောင်းနဲ့နိုဝင်ဘာသမရရိုးဝတ်ကြရင်လည်းဒီပြည်နယ်တွေမှာအနိုင်ရဖို့မျှော်လင့်နေကြောင်း Trump ရဲ့စီရင်ရေးဘက်ကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်
အီရန်နိုင်ငံဘဂဒတ်မြို့တော်မြောက်ပိုင်းကရှီးအိုက်မွတ်စလင်တွေရှိရာအရက်ကဇေတခုအတွင်းဒီကနေ့ဘုံတလုံးပေါက်ကွဲမှုကြောင့်လူ64ယောက်ထဲမှနေသေဆုံးသွားပါတယ်။စစ်တာမြို့ကမနက်ခင်းလူစည်းကားချိန်စီထဲမှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါ။သေဆုံးသူအရေအတွက်ပုံများလာမှာကိုလည်းဆေးဘက်ဆိုင်ရာတာဝန်ရှိသူတွေနဲ့အာဏာပိုင်တွေကစိုးရိမ်နေကြပါတယ်။ပေါက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်လည်းထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပါတယ်။အနီးနားမှာရှိတဲ့ကားတွေအဆောက်အဦတွေအများပြားလည်းထိခိုက်ပျက်စီးခဲ့ကြောင်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသူတို့ကြီးညာခဲ့ကြပါတယ်။ background mirror ကတိုက်ခိုက်မှုတွေအထူးသဖြင့် Shiite Muslim တွေရှိရာအရာကတိုက်ခိုက်မှုတွေကိုတော့ Sunni Muslim အုပ်စုကမကြာခဏဆိုသူတို့ကျူးလွန်လေးရှိပါတယ်။ IS အစွန်ရောက်အုပ်စုကတော့အသေးခံဘုံခွဲတိုက်ခိုက်ခဲ့တာလို့ဆိုပေမဲ့ Iraq အာဏာပိုင်တွေကတော့မဟုတ်ဘူးလို့ညင်ဆန်းထားပါတယ်
။ Nigeria နိုင်ငံရှေ့မြောက်ပိုင်းကစစ်တပ်ရဲ့ထိန်းသိမ်းစခန်းမှာအသက်6နှစ်အောက်ကလေး17ယောက်ပါဝင်ဒီနေ့ထဲသေဆုံးသူ150နီးပါးရှိတဲ့အကြောင်းနိုင်ငံကလူ့ကွင်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစိုးရခန်းစာတစ်ခုကပေါ်ပြပါရယ် Amnesty International ဖွဲ့ကအရင်ကတည်းကဝေဖန်နေတဲ့မတ်ဒီကူရီမြို့ကဂီဝါစစ်တပ်ရမှရှိတဲ့ထိသိစခန်းမှာဖမ်းဆီးထားတဲ့အကျဉ်းသားတွေထဲတည်ဆုံသူ149ယောက်ထဲမှာတော့ရင်သွေးအရွယ်ကလေးငယ်4ယောက်လည်းပါဝင်နေကြောင်းပြောဆိုခဲ့တာပါစတန်ရထင်းသိမ်းစကန်နေမှာတော့ဘိုကိုဟာရန်စစ်သွေးကြွအဖွဲ့ဝင်တွေဖြစ်နေမတင်ကားသူတွေကိုဖမ်းဆီးထိန်းသိမ်းထားလို့ရှိပါတယ်။ရှင်းနေကြပုံကံမှုတွေကြောင့်နိုင်ငံရေးနိုင်ငံရှေ့မြောက်ပိုင်းမှာတော့ခံမှန်းကြီးလူပေါင်း2000လောက်ထိသေဆုံးခဲ့ပြီးဖြစ်ပါတယ်။ Amnesty International အဖွဲ့ကတော့ထိန်းသိမ်းစကန်တွေကိုချက်ချင်းပိတ်ပြီးဖမ်းဆီးထားသူတွေကိုပြန်လွတ်ပေးတာပဲဖြစ်ဖြစ်ရပ်ဖက်အာဏာပိုင်နေထိုင်လွှတ်ပြောင်းတာပဲဖြစ်ဖြစ်လုံဆောင်မှုလည်းတိုက်တွန်းထားတာပါ။နိုင်ဂျီးရီးယားစစ်တပ်ကတော့ Amnesty International အဖွဲ့ကိုပြီးခဲ့တဲ့နှစ်ထဲထိန်းသိမ်းစကန်နဲ့စီတွားရောက်ခွင့်ပြုခဲ့ပြီးအကြံပြုချက်တွေအတိုင်းပြုရင်ပြောင်းလဲမှုတွေလုပ်ထားတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်
။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရတာ အလီဟိုက်ဒါဂီလာနီကိုအယ်ခိုင်ဒါအကြမ်းဖက်အဖွဲ့နဲ့ဆက်ဆံနေတဲ့ပြန်ပေးဆွဲသူတွေရဲ့လက်ထက်ကနေပြန်လည်ကယ်တင်နိုင်ခဲ့ပြီးတဲ့နောက်တရက်အကြာဒီကနေ့မှာပဲသူဟာအာဖဂန်နစ္စတန်ကနေပါကစ္စတန်နိုင်ငံကိုပြန်ရောက်လာခဲ့ပါပြီ။ပါကစ္စတန်နဲ့နယ်စပ်အာဖဂန်နစ္စတန်ပတ်တီကာခရိုင်မှာအမေရိကန်နဲ့အာဖဂန်တပ်တွေပူးပေါင်းပြီးတော့အင်္ဂါနေ့မနေ့ရာယုံတက်ချိန်ကစစ်သွေးကြွတွေကိုထိုးစစ်ဆင်ခဲ့တာမှာအယ်ခိုင်ဒါအဖွဲ့စခန်းတစ်ခုထဲကနေဂီလာနီကိုရှာတွေ့ခဲ့တာပါ။ကဘူးမြို့ကနေဂီလာနီကိုပြန်ခေါ်လာတဲ့ပါကစ္စတန်အထူးလေရင်အရှေ့ပိုင်းလာဟိုးမြို့လေးစိတ်ကိုဆင်သက်ခဲ့တာမှာလုံခြုံရေးတင်းတင်းကြပ်ကြပ်ကြားကပဲမိသားစုဝင်တွေကသူ့ကိုလာရောက်ကြိုဆိုခဲ့ကြပါတယ်။သုံးနှစ်ကြာအချင်းကျခန္ဓာရာကပြန်လည်လွတ်မြောက်လာတဲ့ဂီလာနီကိုဆွေမျိုးတွေနဲ့သူ့ကိုထောက်ခံသူရာနဲ့ချီတို့ကကားပေါ်ကိုပန်းတွေကျဲချပြီးကြိုဆိုကြသလိုသူ့အိမ်မှာလည်းလာရောက်ပြီးတော့နှုတ်ဆက်ကြပါတယ်။လေးစိတ်ကနေအိမ်အထိဂီလာနီလိုက်ပါလာတဲ့ကားရန်သွားရလမ်းတစ်လျှောက်မှာပါကစ္စတန်ရုတ်တံလိုင်းတွေကတိုက်ရိုက်ထုတ်လင်းပြလာကြပါတယ်။ဂီလာနီဟာလွန်ခဲ့တဲ့သုံးနှစ်ကသူ့ရဲ့မွေးရဇာတိတောင်ပိုင်းမြို့မူလ်တန်မှာရွေးကောက်ပွဲမဲဆွဲစည်းရုံးနေချိန်တနက်နဲ့ချင်းချောက်ပြန်ပြီးဆွဲခံခဲ့ရပြီးနေဆက်ကနေတဆင့်အာဖဂန်နစ္စတန်နိုင်ငံထဲကိုဖမ်းဆီးခေါ်ဆောင်သွားခံခဲ့ရတာပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ညဆိုင်းတိုမီတာ51 kHz 9885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်သံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘရာဇီးသမ္မတဒယ်မာရူဆော့ဖ်ကိုအရေးယူသင့်မသင့်ဒီကနေ့အစောပိုင်းအထက်လွှတ်တော်မှာစတင်ဆွေးနွေးခဲ့ကြပါတယ်။သမ္မတကိုတော်ဝင်ကဆိုင်ငံ့ပြီးအယုံကြည်မရှိအဆိုကိုကြားနာစစ်ဆေးမှုတွေလုပ်တဲ့မသိဆိုတာကိုဒီနေ့နောက်မှန်တားမောင်းရင်လဲကြာသာပြည့်နှစ်စောပိုင်းလောက်မှာမဲခွဲဆုံးဖြတ်မှာပါသမရအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ထက်လွတ်တော်အမှတ်50ရောကထောက်ခံမဲပေးလိမ့်မယ်လို့လဲဘရာဇီးသတင်းစာတွေမှာဖော်ပြနေတဲ့အတွက်လိုအပ်တဲ့မဲရည်တက်တောင်ပုံများနေပါတယ်ဒါပေမဲ့လဲဒီထက်လွတ်တော်အမှတ်တွေအနေနဲ့သမရအပေါ်အရေးယူဖို့ကိစ္စမှာတော့ထောက်ခံမှုပေးမပေးဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး။သမ္မတရူဆော့ဖာဒုတိယသမ္မတတတန်းအတွက်ပြန်လည်ရွေးကံမှုစီရင်လှုပ်ရှားနေတဲ့2014ခုနှစ်မှာတိုင်းပြည်ရဲ့ဗန္ဒိုင်းအခြေအနေတွေကိုဖုံးကွယ်ထားဖို့မှန်မှန်မကန်လှုပ်ဆောင်ခဲ့တယ်လို့ဆွဆွဲခံထားရတာပါ။ဘရာဇီးသမ္မတကတော့အချင်းပြတ်ချစားမှုနဲ့စုံစမ်းစစ်ဆေးခံနေရတဲ့ဒုတိယသမ္မတမက်ကက်တမာအပါအဝင်အတိုက်ခံတွေကအာဏာသိမ်းဖို့ကြိုးစားနေတယ်လို့တုံ့ပြန်ပြောဆိုထားပါတယ်။သမ္မတပေါ်အယုံကြည်မရှိစုံနဲ့ပတ်သက်လို့ထက်လွတ်တော်ကိုပြေပုံးမဲ့ပြီးခဲ့တဲ့လတဲ့မဲခွဲဆုံးဖြတ်ချက်ဟာတရားမဝင်ဘူးလို့လည်းအလုပ်တော်ယာယီဥက္ကဋ္ဌကပြောဆိုထားတဲ့အတွက်အရေးယူဖို့ကြိုးပမ်းမှုတွေမှာလည်းရှုပ်ထွေးမှုတွေပေါ်ပေါက်နေပါတယ်
။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေကို14နဲ့ထွက်ခွာပြီးအဲ့ဒီနိုင်ငံကနေတဆင့်ဆီးရီးယားမှာတိုက်ခိုက်နေကြတဲ့အစွန်းရောက်အစ္စလာမစ်အဖွဲ့တွေနဲ့ပူးပေါင်းဖို့စီစဉ်နေတယ်လို့ယူဆရတဲ့အမျိုးသား၅ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဩစတြေးလျအစိုးရကပြောပါရယ်။သူတို့၅ဦးစတင်ထွက်ခွာဖို့စီစဉ်ထားတဲ့ Gains မြို့ကိုအတွားမဲလ်ဘုန်းမြို့ကနေကီလိုမီတာ3000နီးပါးအကွာလောက်မှာအာဏာပိုင်တွေကသူတို့ရဲ့ဆက်လီငယ်ကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးတဲ့နောက်မြောက်ပိုင်း Queensland ပြည်နယ်မှာသူတို့၅ဦးကိုဖမ်းဆီးလိုက်တယ်လို့အာဏာပိုင်တွေကပြောပါရယ်။ခုနှစ်မီတာလောက်ရှိတဲ့ဆက်လင်ငယ်ကလေးနဲ့ဩစတြေးလျကနေစွန့်စွန့်ဆွဆွာထွက်ခွာခဲ့ကြတဲ့အချက်ကိုကြည့်ရင်သူတို့ဟာတကယ့်ကိုစိတ်ဓာတ်ပြင်းပြပြီးတော့မဖြစ်ဖြစ်အောင်လုပ်ဖို့ကြံစည်ခဲ့တယ်ဆိုတာသိချတယ်လို့ဩစတြေးလျဖက်ဒရယ်ရဲတပ်ဖွဲ့ဒုတိယအရေးမင်းကြီး Neil Gohan ကပြောပါရယ်အသက်20နှစ်ကနေ33နှစ်ကြားအရွယ်တွေဖြစ်တဲ့သူတို့ငါတို့ဟာလေရင်ခရီးမသွားနိုင်အောင်ခီးသွားပတ်စပို့စာအုပ်အသိန်းခံရတွေဖြစ်တာကြောင့်အခုလိုဆက်လင်နဲ့ထွက်ခွာခဲ့ကြတာလို့ရှေ့နေချုပ် George Brandis ကပြောပါရယ်သူတို့ထဲကတယောက်ဟာ Islamic အစွန်းရောက်တရားဟောဆရာမူဆာကာရန်တိုနီဖြစ်ပြီးတော့ IS အစွန်းရောက်အဖွဲ့ကိုထောက်ခံသူတယောက်အဖြစ်ယူဆထားပါတယ်။သူဟာ2014ခုနှစ်တုန်းကလည်း IS အစွန်းရောက်အဖွဲ့ကိုထောက်ခံမှုနဲ့ဖိလစ်ပိုင်နိုင်ငံမှာဖမ်းဆီးခံခဲ့ရပြီးတော့ဩစတြေးလျနိုင်ငံကိုပြန်ပို့ခံခဲ့ရသူဖြစ်ပါတယ်
။ဒီအစိုးရအရာရှိတွေကရိုင်းပြလွန်တယ်လို့ဘရစ်ရှက်ရဲအရာရှိတူနဲ့စကားပြောဆိုရမှာအဲလစ်ဘက်ပြည်မှာကြီးကပြောကြားခဲ့ရကိုဗီဒီယိုမှတ်တမ်းတစ်ခုမှတွေ့ခဲ့ကြရပါတယ်။နိုင်ဂျီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကအလွန်အကျွံအကျင့်ပြတ်ချစားလွန်နေဆိုပြီးတန်တမာမဆန်တဲ့အုံလုံးတွေနဲ့ဗီမာကြီးကိုဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုခဲ့တာကိုမိုက်ခရိုဖုန်းနဲ့အတန်းဖမ်းမိခဲ့ပြီးနိုင်ပိုင်းအတွင်းမှာပဲဘန်ကင်နန်တော်ဥယျာဉ်တွေကပါတီဝဲတစ်ခုမှာဗီမာကြီးကမှတ်ချက်ပေးပြောဆိုလိုက်တာပါဗီဒီယိုမှတ်တမ်းထဲမှာတော့ရဲမှုကတရုတ်သမ္မတရှီချင်းဖင်ရဲ့အော်တိုဘာလာတဲ့နိုင်ငံတော်ခီးစဉ်ကိုစီစဉ်ရတာခက်ခဲတဲ့အကြောင်းပြောကြားချိန်မှာဗီမာကြီးကတမတ်ကြီးပေါ်ရရင်ပြတ်ဆက်ဆံကဲကြောင်ပြန်လဲတုံ့ပြန်ပြောဆိုခဲ့တာပါဗီဒီယိုကိုတော့ဘကင်နန်းတော်ကကင်မရာသမားကရိုက်ကူပြီးဖြန့်ဝေခဲ့ရတာကနေဒီကနေ့မှပဲမီဒီယာတွေမှာဖော်ပြပြသခဲ့ကြတာဖြစ်ပါတယ်ပြည်မာကြီးအနေနဲ့ငငယ်ကြီးကိစ္စတွေနဲ့ပတ်သက်လို့လူသိရှင်ကြားမှတ်ချက်ပေးပြောဆိုလို့မရှိသလို ထူးလိုက်ပါတဲ့သတင်းနောက်တွေအနေနဲ့လည်းကိုကြီးကိုလာစကားပြောဆိုတာတွေကိုစောင့်ကြည့်နားထောင်နိုင်မျိုးမလုပ်ဖို့ညွှန်ကြားထားတဲ့လေရှိတဲ့အတွက်အသက်60ရွယ်ဘီရင်မာကြီးရဲ့မှတ်ချက်ပြီးပြောကြားချက်ဟာသတင်းမီဒီယာလောကမှာအကြီးအကျယ်စိတ်ဝင်စားစရာလည်းဖြစ်ခဲ့ရပါတယ်
1980ခုနှစ်ကပါကစ္စတန်နိုင်ငံကနေခွဲထွက်မဲ့လွတ်လပ်ရေးတိုက်ပွဲကာလအတွင်းရာဇဝတ်မှုကျူးလွန်ခဲ့တဲ့ Islamic ထိပ်တန်းကောင်ဆောင်တယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကကွပ်မျက်လိုက်ပါတယ်။အသက်83နှစ်အရွယ် Jamaat-e-Islami ပါတီကောင်ဆောင်မူဖီယာဟီရာမန်နီဇာမီကိုပုတ်တဟူးနဲ့အစောပိုင်းကတခါဗဟုအကျဉ်းထောင်မှာကျိုးပေးကွပ်မျက်လိုက်တာလို့ပြည်ထောင်ဝန်ကြီးအာဆတ်ဒူဇာမင်ခန်းကပြောပါရယ်။ပြီးခဲ့တဲ့ကွပ်မျက်မှုတွေအပြီးစန့်ကျင်ကာကွယ်မှုတွေဖြစ်ပွားခဲ့သလိုမျိုးနောက်ထပ်ဆန္ဒပြမှုတွေဖြစ်ပွားမလာအောင်အာဏာပိုင်တွေကနိုင်ငံတော်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကျော်က6လကျော်ကြာဖြစ်ပွားခဲ့တဲ့စစ်ပွဲကာလအတွင်းနီဇာမီအပေါ်လူအစုလိုက်အပြုံးလိုက်တပ်ဖြတ်မှုနဲ့မိရှုံမှုတွေအပါအဝင်စွဲချက်ရှိခုနဲ့2014ခုနှစ်အတွင်းကခုံရုံးဖွဲ့စစ်ဆေးခဲ့တာပါ။သူကတော့ဆွဲချက်အလုံးကိုကျူးလွန်ခဲ့ခြင်းမရှိကြောင်းညင်းဆန်းခဲ့ပါတယ်။အဲ့ဒီကာလတုန်းကအရှေ့ပါကစ္စတန်လို့ခေါ်ပြီးလွတ်လပ်ရေးရပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်လိုနာမည်တွင်ခဲ့တဲ့ဒေသမှာဖြစ်ပွားခဲ့တဲ့6လကြာစစ်ပွဲကာလအတွင်းပါကစ္စတန်စစ်သားတွေကိုဒေသခံတွေကပူးပေါင်းကူညီခဲ့ပြီးတဲ့နောက်လူပေါင်း3သန်းကိုတပ်ဖြတ်ခဲ့ရုံမကအမျိုးသမီးပေါင်း2သိန်းကိုအဓမ္မပြုကျင့်ခဲ့တယ်လို့လူပေါင်း10သန်းကိုလည်းနေရက်စွန်ကထွက်ပြေးစေခဲ့တယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောထားပါတယ်ရှင်။
ချင်းဖက်ဝါရတက်ပြေးမှာအကူအညီပေးနေကြတဲ့အာဖရိကတိုက်ကခေါင်းဆောင်တွေရဲ့အုပ်ချုပ်ပုံတွေနဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့သတိမပြည့်မှုမှစိုးရိမ်မိတဲ့အကြောင်းအာဖရိကတိုက်ကချင်းဖက်ဝါရရဲ့ချင်းချောက်မှုအနေအကိုစမ်းစစ်လေ့လာနေတဲ့အမေရိကန်ဥပဒေပြုအမှတ်တွေကပြောဆိုလိုက်ကြပါတယ်။ဒေသရင်းတိုင်းပြည်တွေမှာထိလွယ်ရှာလွယ်အရေးကြီးတဲ့အခြေအနေတွေနဲ့ဆက်ဆောင်ရေးကွာချက်တွေရှိနေတာကိုဖြစ်ရှင်းဖို့လိုအပ်တဲ့အကြောင်းထက်လက်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ကြားနာမှုတစ်ခုအတွင်းအာဖရိကရေးအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးလင်နာသောမတ်ဂရင်းဖီကလည်းပြောဆိုလိုက်ပါတယ်။ချင်းဖက်အုပ်စုတွေအားဖော်ဝင်တဲ့တွေကိုငွေချေးပေးစုဆောင်းနေတာကိုတုံ့ပြန်ရမှာသက်ဆိုင်ရာအစိုးရတွေအနေနဲ့ပညာရေးနဲ့တမူဝန်ကြောင့်ပညာရေးတွေတင်ချနိုင်မဲ့အခွင့်အလမ်းတွေကိုဖန်တီးပေးနိုင်အောင်ရှိသမျှအရင်းမြစ်တွေကိုအသုံးချဖို့လိုမယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီလိုအခွင့်အလမ်းတွေရရှိနိုင်မှုအမေရိကန်ပြည်ထောင်စုကပံ့ပိုးပေးနေပေမဲ့လည်းထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဘန်ကာရင်ကတော့အချင်းဖက်ဝါဒတက်ဖြည့်ရေးအတွက်အစိုးရတွေကိုလူခွင့်ရေးချုပ်ဖောက်မှုတွေညံ့ဖျင်းတဲ့အုပ်ချုပ်မှုတွေလှုပ်ဆောင်ရမှာခွင့်ပြုထားသလိုဖြစ်မှာကိုစိုးရိမ်နေကြောင်းပြောဆိုခဲ့တာပါ။မဆက်ချစ်ဆက်ပြည်နယ်ထက်လွတ်တော်မှအထွတ်မကီကလည်းနိုင်ဂျီးရီးယားနိုင်ငံမှာအုပ်ချုပ်ရေးညံ့ဖျင်းမှုတွေအကြောင်းကိုထောက်ပြပြောဆိုသွားပါတယ်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အနန်းလောင်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတို့ရဲ့အလက်ပါအရင်ဦးဆုံးတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးရမှာဘာတွေဆွေးနွေးခဲ့ကြတယ်လဲဆိုတာကိုနားဆင်ရပါမယ်။မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေကိုနိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကတွေ့ဆုံခဲ့ပြီးမြန်မာနိုင်ငံရဲ့ပညာရေးနဲ့ငြိမ်းချမ်းရေးကဏ္ဍအရေးကြီးတယ်ဆိုတာကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီလှုပ်ဆောင်ဖို့တိုက်တွန်းပြီးရှေ့လုပ်ငန်းစဉ်တွေကိုလည်းဆွေးနွေးခဲ့ကြတာပါ။မတ်သိန်းကြီးထိုက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအဖွဲ့အစည်းအသီးသီးနဲ့နိုင်ငံတကာအဖွဲ့အစည်းတွေကအကြီးအကဲတွေနဲ့နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်တို့နေပြည်တော်မှာတွေ့ဆုံပြီးရှေ့လုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းပညာရေးနဲ့ငြိမ်းချမ်းရေးကိစ္စအရေးကြီးတဲ့အကြောင်းအလေးပေးပြောဆိုခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်။အဓိကတော့ exchange of views ပေါ့နော်ကျွန်တော်တို့အဲ့ဆွေးနွေးပွဲမှာတော့ကျွန်တော်တို့မြန်မာပြည်သူတွေရဲ့ပေါ့နော်အကျိုးစီးပွားအတွက်အဲမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်လာစေဖို့ရည်တူစီမံချက်တွေနောက်ရေရှည်ရည်မှန်းချက်တွေချမှတ်အကောင့်ထည့်ဖို့ရေးကိစ္စတွေနောက်ပြီးတော့ကုလသမဂ္ဂကအာရဲ့ SDG ပေါ့နော်အဲ SDG ရည်မှန်းချက်တွေပြည့်မီရေးအဲ့ကိစ္စတွေမှာမြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကြောင်းမှာပူးပေါင်းဆောင်ရွက်ဆောင်ရွက်မဲ့future cooperation တွေပေါ့နော်အဲ့ဒါတွေကိုဟိုဆွေးနွေးခဲ့တယ်ပေါ့နော်ဒါအပြင်ပေါ့နော်မြန်မာနိုင်ငံရဲ့ဘတ်ဆုံဖွံ့ဖြိုးတိုးတက်ရေးအတွက်ပညာရေးကဏ္ဍနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရဲ့ရေးပါမှုကိုလည်းကျွန်တော်တို့ဝန်ကြီးကနေပြီးတော့ဟို stress လုပ်ခဲ့ပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းစစ်ပေးကြောင်ရက်ဆွန့်ခွာထွက်ပြေးကြရသူတွေရှိနေသေးတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်အတွင်းစားနပ်ရိက္ခာအပါအဝင်အရေးပေါ်အကူအညီတွေနောက်လက်တလော့တိုက်ပွဲတွေလူမျိုးရေးဘာသာရေးအဓိကယုံတွေကြောင့်ပုံမှန်အခြေအနေမရှိသေးပဲ ဒုက္ခသည်စခန်းတွေရှိနေစေဖြစ်တဲ့ရခိုင်ပြည်နယ်တွင်အရေးပေါ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေကြတာဖြစ်ပါတယ်။အရေးဆိုးရလက်ထက်တုန်းကတော့ကုလအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီအထောက်ပံ့ပေးရေးမှာကန့်သက်ချက်တချို့လည်းရှိခဲ့တာပါ။နိုင်ငံခြားရေးဝန်ကြီးတွေနဲ့ကုလအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံလာမှာတော့တီးခြားအကူအညီပေးရေးလုပ်ငန်းစဉ်တစ်ခုချင်းစီအလိုက်ဆွေးနွေးခဲ့တာမျိုးမရှိပဲရှေ့လုပ်ငန်းစဉ်တွေကိုသာဆွေးနွေးခဲ့ကြတာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောပါတယ
်ဆွေးနွေးပွဲကတော့ဟိုဆရာမတို့တည်တဲ့အတိုင်းဟိုအဖွဲ့ UN agency တွေအကုန်အဲနောက်ပြီးတော့ဒီinternational organization နေနဲ့ဆွေးနွေးတာဆိုတော့လေဟိုပွင့်လင်းပြောရင်တော့ဟို general ပုံစံမျိုးနဲ့အဲဆွေးနွေးတာရှိရဟိုဘာသာရပ်တစ်ခုကိုအသေးစိတ်ဆွေးနွေးတာတော့မဟုတ်ပါဘူးခင်ဗျာဒါနှစ်နိုင်ဟိုဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ကုလသမဂ္ဂရဲ့နောက်ပြီးတော့အခြား international organization အရှိကိုဘယ်လိုပူးပေါင်းဆောင်ရွက်မှာ forward looking နဲ့ပေါ့နော်ဆွေးနွေးကြတာပါခင်ဗျာ
နိုင်ငံတကာအကူအညီတွေနဲ့မြန်မာအစိုးရကြားပူးပေါင်းဆောင်ရွက်မှုမြင့်တင်ရေးကိုတော့ဆွေးနွေးခဲ့ကြတာပါဒါအပြင်နိုင်ငံတကာအကူအညီတွေကပြည်သူတွေရဲ့လိုအပ်ချက်နဲ့ကိုက်ညီဖို့ရေရှည်အကျိုးရှိဖို့လုံခြုံရေးနဲ့လွတ်လပ်ခွင့်ကိုဟန်ချက်ညီညီဆောင်ရွက်ဖို့လိုအပ်တယ်လို့နိုင်ငံခြားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကပြောဆိုခဲ့တယ်လို့အစိုးရဘက်ကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ကြောင်းကတိပြုပြောကြားခဲ့တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်မြန်မာနိုင်ငံအခြေစိုက်ကုလအဖွဲ့စည်းပါဝင်နိုင်ငံတကာအဖွဲ့တွေကဒီအကြီးအကဲတွေနဲ့ဒေါက်တာဆန်းစုကြည်တွေ့ဆုံခဲ့တဲ့အကြောင်းကိုမှတ်သတင်းထိုက်စူးစီးတင်ပြခဲ့တာပါရှင်အခုတော့ရခိုင်လွှတ်တော်ကိုယ်စားလှယ်အမှတ်တတိပေးခံရတဲ့အကြောင်းကိုတင်ပြပေးပါမယ်လွတ်တော်ဂုံတိတ်ခါညွန်းနှန်းစီမဲ့အရေးသားပြောဆိုတာတွေမပြုတ်လို့ဖို့ဆိုပြီးရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်တူဦးကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကတတိပေးခဲ့ပါတယ်ရခိုင်ပြည်နယ်အတွင်းကစစ်ဘေးအသင့်ပြည်သူတွေနဲ့ပတ်သက်လို့အဲ့ဒီလွတ်တော်အမတ်ကအစွတ်တင်သွင်းတာကိုပြည်သူ့လွတ်တော်ဥက္ကဋ္ဌကအခွင့်မပြုခဲ့ဘူးဆိုပြီးရခိုင်အမျိုးသားအမတ်ကသူ့ရဲ့ Facebook အကောင့်မှာရေးသားပြီးသတင်းမီဒီယာတွေကိုလည်းပြောဆိုခဲ့တာပါဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတော်မင်းခတ်ကပြောပြပေးပါမယ်ရှင်
ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့စစ်ပွဲတွေကြောင့်စစ်ပေးဒုက္ခသည်တွေကိုပြည်ထောင်စုအစိုးရကထောက်ပံ့ကူညီပေးဖို့တိုက်တွန်းကြောင်းအဆိုပြည်သူ့လွတ်တော်မှာတင်သွင်းခွင့်မရခဲ့တဲ့အတွက်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကသူမ Facebook မှာလွတ်တော်မှာဒီအဆိုမတင်နိုင်ခဲ့ကြောင်းဒီအတွက်မဲဆန္ဒရှင်တွေအပေါ်စိတ်မကောင်းကြောင်းရေးသားတင်ပြခဲ့တယ်လို့မီဒီယာတွေနဲ့တွေ့ဆုံချိန်မှာလည်းတင်ခွင့်မရတဲ့အပေါ်သာပြောဆိုခဲ့ပြီးဘာကြောင့်တင်ခွင့်မရှိသလဲဆိုတဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌကပြန်လည်ဖြေရှင်းချက်ကိုပြောကြားခြင်းမရှိတာကြောင့်လွတ်တော်ကိုအထင်မြင်လွဲမှားနိုင်တာတွေရှိနေတဲ့အပေါ်ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကဒီကနေ့ပြည်သူ့လွတ်တော်မှာ AMB အမတ်ကိုတတိပေးပြောဆိုခဲ့ပါတယ်လွတ်တော်ဥပဒေဤဥပဒေတွေအရာပယ်ချခဲ့တာဖြစ်ပြီးအဆိုမှစစ်ဘေးဒုက္ခသည်တွေကိုပြည်ထောင်စုအစိုးရကကူညီထောက်ပံ့ပေးဖို့တိုက်တွန်းကြောင်းအဆိုလိုတင်ထားပေမဲ့အဓိကမှာအေးလက်နက်ကင်အဖွဲ့ကိုငြိမ်းချမ်းရေးစကားဝိုင်းသို့ခေါ်ဆောင်ဖို့အတွက်သာအဓိကထားတာဖြစ်နေတာကြောင့်ကိုအမျိုးသားလွတ်တော်မှာလည်းဒီအဆိုကိုတင်သွင်းပြီးဖြစ်နေတာကြောင့်ကိုအဆိုကိုတင်သွင်းခွင့်မပေးရတာဖြစ်တယ်လို့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလွတ်တော်မှာအခုလိုပြောဆိုခဲ့ပါတယ
်အဆိုတွင်ပါရှိသည့်ဆွေးနွေးချက်များတွင်အေးလက်နက်ကင်အဖွဲ့ကိုငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ဝင်ပြုဖို့လွတ်တော်ကဆုံးဖြတ်ပြီးရန်ဆိုတဲ့အနှစ်သာရကိုဥတည်ထားတာတွေ့ရှိရပါတယ်စစ်ဘေးကြောင့်ဒုက္ခသည်များအတွက်နိုင်ငံတော်ကအကူအညီပေးရန်ရန်ကိုမကူညီဆွေးနွေးမဟုတ်ပါလက်နက်ကင်တိုက်ပွဲဖြစ်လို့ငြိမ်းချမ်းရေးဆွေးနွေးပွဲမှာပါဝင်ခွင့်ရအောင်လက်နက်ကင်အဖွဲ့တစ်ခုကိုလွတ်တော်ကဆုံးဖြတ်ပေးရမည်ဆိုပါကအခြားလက်နက်ကင်အဖွဲ့များကလည်းယခုကဲ့သို့တိုက်ပွဲများဖြစ်ပွားပြီးလွတ်တော်တို့အစိုးတင်သွင်းတောင်းဆိုလာပါရင်ပြည်ထောင်စုအရေးကရင်လေးပွေရာဖြစ်ပါတယ်
ဒီပေါ်အဆိုရှင်တဦးဖြစ်တဲ့ ANP ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ပြည်သူ့လွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ရဲ့တတိပေးမှုအပေါ်သူကအခုလိုပြောပါတယ
်။အေးကလည်းလက်ကံလေးကိုလည်းဒီအမေတို့ညီချင်းရဲ့ခေါ်ဖို့အကြောင်းတွေပေါ့လေနင်းနေပါပါတော့အမေတို့စိတ်ပွေအကြောင်းနဲ့ပါပါတယ်။အဲ့တော့ဦးဝင်းမြင့်ကတခါပြောပါတယ်အမျိုးသားလွတ်တော်မှာလေပေါ့နော်ဒီတက်မတော်ကလည်းတန်ကွက်တဲ့အတွက်ဒီလိုမျိုးတွေရှိတော်တဲ့အတွက်ဆိုပြီးပြောပြပါတယ်အဲ့ခါကျမအမေနဲ့လည်းတောင်းဆိုပါတယ်ဥက္ကဋ္ဌကြီးရဲ့တကယ်လို့ဥက္ကဋ္ဌကြီးတို့ကဒါကိုမကြိုက်ဘူးဆိုရင်ကျွန်မပြန်ချုပ်ပေးပါမယ်နော်ဒီကြေဆေးကိုလုပ်ဖို့အတွက်ကျွန်မပြန်တင်မရသေးလို့လေကျွန်မတင်ကြပေးပါမယ်ဒါပေမဲ့ဥက္ကဋ္ဌကြီးကတော့စတဲ့တော့မပြင်ကြည့်ရဲပဲဒီမှာတော့မတင်တော့ဘူးဆိုပြီးတော့အမေကိုပြောခဲ့ချင်းဖြစ်ပါတယ် MP အမေနဲ့ကြတော့လေအဲ့လိုမျိုးရေရေပြီးလောက်တာမဟုတ်ပါဘူး MP ကကိုရမေဆန္ဒရှင်ပြည်သူတွေသိအောင်ဆိုပြီးတော့အန်တီအမေနဲ့ကလည်းတင်လိုက်ချင်းဖြစ်ပါတယ
် ANP ပါတီကပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကလည်းဒုက္ခသည်အရေးကိုဆောင်ရွက်ဖို့တင်ပြတာမှာဒုက္ခသည်အရေးဘာကြောင့်ဖြစ်လာရလဲဆိုတဲ့ဖြစ်စဉ်ကိုဥစွာတင်ပြရခြင်းသာဖြစ်ကြောင်းအေးလက်နက်ကင်အဖွဲ့အတွက်ရည်ရွယ်တင်သွင်းခဲ့တာမဟုတ်ကြောင်းအခုလို့ဖြေရှင်းပါတယ်
တကယ်လို့ဒီကျန်းမာရေးအတွက်ဖွဲ့တွေကိုစပွဲပုံရအောင်ပြောရတယ်ဆိုရင်အဲသူ့မှာအပြစ်မရှိပါဘူးဒါတကယ်ငင်းချမ်းရေးအတွက်အမျိုးသားရင်ကြားစီတိတ်ကျွန်းတာပဲဖြစ်ပါတယ
်လက်ရှိရခိုင်ဒုက္ခသည်တွေနဲ့ပတ်သက်ပြီးရခိုင်လွတ်တော်ကိုယ်စားလှယ်တွေကအစိုးရလှုပ်ဆောင်မှုတွေကိုထောက်ပြဝေဖန်မှုတွေရှိနေပါတယ်မေနေရက်နေ့ကပြုလုပ်ခဲ့တဲ့အမျိုးသားလွတ်တော်အစည်းအဝေးမှာလည်းရခိုင်ပြည်နယ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဥဝေစိန်အောင်ကတက်မတော်နဲ့အေအေတက်ဖွဲ့တို့အကြတိုက်ပွဲတွေအ мян ဆုံးရပ်တန့်ပေးဖို့နဲ့အေအေတက်ဖွဲ့ကိုနိုင်ငံရေးဆွေးနွေးပွဲကိုဖိတ်ခေါ်ဖို့တင်ပြတာမှာအစိုးရဘက်ကဒုက္ခသည်တွေကိုကူညီပေးတဲ့အပိုင်းအားနည်းနေတယ်လို့ထောက်ပြမှုတွေရှိခဲ့ပါတယ်ဒီဆိုဟာလည်းအမျိုးသားလွတ်တော်မှာမှတ်တမ်းအနေနဲ့သာထားရှိခဲ့ပါတယ်လက်ရှိရခိုင်ပြည်နယ်မှာရသေးတောင်မြို့နယ်မှာစစ်ဘေးဒုက္ခသည်800ကျော်ဘူးသီးတောင်မြို့နယ်မှာဒုက္ခသည်400ကျော်နဲ့ပုံနာကျွန်းနဲ့ကြောက်တော်မြို့တွေမှာလည်းစစ်ဘေးဒုက္ခသည်တွေထပ်တိုးလာတာကြောင့်စုစုပေါင်းစစ်ဘေးဒုက္ခသည်2000နီးပါးရှိတယ်လို့ရခိုင်လွတ်တော်အမတ်တွေကတင်ပြထားပါတယ်ဒီဒုက္ခသည်တွေအနေနဲ့နေရေးထိုင်ရေးစားရေးတောက်ရေးတို့မှာအခက်အခဲတွေကြုံတွေ့နေရတယ်လို့ရခိုင်လွတ်တော်အမတ်တွေကတင်ပြမှုတွေရှိနေပါတယ်ရှင
်ရခိုင်လွတ်တော်အမတ်ကိုစလေတတိပေးခင်ရတဲ့အကြောင်းကိုမှတ်မိခပြောပြခဲ့တာပါရှင်အခုတော့ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းကိုတင်ပြပေးပါမယ်ကရင်ပြည်နယ်ကော့ဂရိတ်မြို့နယ်အတွင်းမှာမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ် BGF ပူးပေါင်းတပ်ဖွဲ့တွေနဲ့ DKBA တပ်တွေကြားမေလ17ရက်နေ့မနေ့ပိုင်းကပြားပင်ကုန်းရွာထဲမှာပဲတိုက်ပွဲတွေဖြစ်ပွားခဲ့ပြီးဒေသခံအုတ်ဖုတ်နေသူတို့ချို့ထိခိုက်ဒဏ်ရာတွေရရှိခဲ့ပါတယ်အကြောင်းစုံကိုတော့ VOA သတင်းတော့မအေးအေးမာကပြောပြပေးပါမယ်ရှင်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်တပ်တို့ပူးပေါင်းအဖွဲ့ဟာ DKBA ခေါင်းဆောင်တဦးဖြစ်တဲ့ဘိုနာမကြားရှိရာပြားပင်ကုန်းရွာမှာ DKBA တပ်ဖွဲ့နဲ့နှစ်ဖက်ပစ်ခတ်မှုတွေဖြစ်ပွားခဲ့တာပါဒီလိုပစ်ခတ်မှုဟာတနားရီကျော်နှစ်နာရီနီးပါးကြာခဲ့ပြီးပစ်ခတ်မှုတွေအတွင်းဒေသခံရွာသားတချို့ထိခိုက်ဒဏ်ရာရရှိခဲ့တယ်ဆိုပြီးအဲ့ဒီဒေသကမိချောင်းကုန်းစီရော်ကမိတ်ပါတယ
်တပ်ဖွဲ့ကြီးတော့မနေ့တော့ဒီမနေ့ပါဖြစ်တာဟေးကျန်းကြီးကရောက်မှလေအခုစစ်တပ်အဖွဲ့နဲ့ DKBA အဖွဲ့ရဲ့နော်တီဂီဗီနဲ့အယူရဲမှာပဲသူကအဲ့မှာလာပြက်လာအဲ့တယ်လေတီဂီဗီကအဲ့လိုပြက်လာအဲ့တော့သူတို့ဆောင်းဦးသားကကြည့်ရလားတီဂီဗီကအဲ့ဒီပြက်လာအဲ့ဒါတော့မသိဘူးလေအဲတီဂီဗီကနော်ဘူရဲသူတို့လက်နေနဲ့နားမကြားပဲပေါ့ယူရသားတွေကပြောတာပြောတာဟိုမှာအုတ်ဖုတ်တယ်ငါတွေကသူပြောတာတော့တရားနာရထိပါတယ်လို့ပြောတာအေးဆရာကတော့သူကအဲ့မှာအုတ်ဖုတ်တယ်လေပြောတဲ့အရာပြင်းလာမပြင်းလာတော့ကုစည်းလည်းမသိဘူ
းပြားပင်ကုန်းရွာကောင်းမှုရွာတို့ဟာအရင်တုန်းက DKBA တပ်တွေတက်ဆွဲထားတဲ့နေရာတွေဖြစ်ပြီးမြန်မာစစ်တပ်နဲ့ DKBA တပ်တွေနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ပြီးခဲ့တဲ့နှစ်ကစလို့ဒေသခံရွာသားတွေဟာသူတို့ရွာတွေမှာနေထိုင်လို့မရပဲအနီးအနားကကျေးရွာတွေကိုတိမ်းရှောင်နေရတာပါရွာတွေကစာတင်ကျောင်းတွေပျက်စီးကုန်တာကလေးတွေစာတင်ကျားနိုင်တဲ့အခြေအနေမရှိတော့တာတပ်မတော်နဲ့နေကြောင်တပ်တွေကစခန်းချထားပြီးလုံခြုံရေးတင်းကျပ်မှုတွေလုပ်နေတာတွေကြောင့်ဒေသခံတွေဟာသူတို့ဇာတိရွာကိုပြန်နေထိုင်ဖို့အတွက်အခက်အခဲတွေရှိကြတယ်လို့ဆိုပါတယ်တချို့ကတော့သူတို့ရွာမှာအုပ်ဖုတ်တဲ့လုပ်ငန်းတွေပြန်လာလုပ်စားတာမျိုးတွေစားစားဖို့အတွက်ရာသီပေါ်တီးနှံတွေပြန်လာစိုက်ပျိုးတာတွေရှိပေမဲ့အခြေကျနေထိုင်တာမျိုးတွေတော့မလုပ်ကြတော့ပါဘူးအခုတိုက်ပွဲတွေပြန်ဖြစ်လာတဲ့အတွက်ဒေသခံတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်လို့လည်းဆရာတော်ကစက်မိန်ပါတယ်
လူတို့တွေကစိုးရိမ်မှုရှိတယ်ဟောအဲကြောင်းကြီးရောက်မှတော့ယူရသီးရသားတွေကပြလုံးမမရဘူး။ကျန်တဲ့အစည်းဆောင်ပြီးတော့အဲ့တော့သူကတချို့ရရောက်မှတတ်နေတာ။အဲဟိုတစ်ခါတော့အခုထိပါဒီနေ့တနေ့လောက်ပဲ
2016ခုနှစ်ဇန်နဝါရီလအတွင်းကပဲအစ်စ်ပြန်လဲဖွဲ့စည်းလိုက်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတပ်မတော် DKBA နဲ့မြန်မာအစိုးရရဲ့လက်အောက်ခံနေကြသောတပ်တို့ဟာမကြာခဏဆိုသလိုတိုက်ပွဲတွေပြန်ဖြစ်ခဲ့တာပါ။အခုတိုက်ပွဲဖြစ်ပွားခဲ့တဲ့ DKBA တပ်ဖွဲ့ဟာဒီကရက်နှစ်ကုန်ပိုင်းကဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ကနေခွဲထွက်လာတဲ့တက်ဖွဲ့ဖြစ်ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော်ကတော့2017ခုနှစ်ကုန်ပိုင်းမှာအပြစ်ခတ်ရေးဆေးလက်မှတ်ရေးထိုးခဲ့ပြီး2015ခုနှစ်ကုန်ပိုင်းမှာ NCA လက်မှတ်ရေးထိုးခဲ့တာပါ။လက်မှတ်မထိုးခင်မှာပဲမြန်မာအစိုးရနဲ့တင်းမာမှုရှိတဲ့တက်မှုတချို့ကိုထုတ်ပယ်ခဲ့ပါတယ်။ဒီနောက်ထုတ်ပယ်ခံရတဲ့တက်မှုတွေနဲ့နှီးဆက်တဲ့အရက်သားတွေကိုလည်းမြန်မာအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ထုတ်ပယ်ခံခဲ့ရတဲ့တက်မှုတွေကတော့1994ခုနှစ်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောဗုဒ္ဓဘာသာကရင်အမျိုးသားတက်မတော် DKBA ဆိုတဲ့နာမည်ကိုပြန်လည်အသုံးပြုပြီးဇန်နဝါရီလ16ရက်နေ့ကတက်အင်အားရာကနန်းလောက်နဲ့အသစ်ပြန်လည်ဖွဲ့စည်းခဲ့ပါတယ်။အခုတိုက်ပွဲပြန်ဖြစ်တာကလည်းဒီတက်ဖွဲ့နဲ့ဖြစ်ပြီးကရင်ပြည်နယ်အတွင်းမှာတော့မြန်မာအစိုးရရဲ့လက်အောက်ခံနေကြသောတက်တွေနဲ့မကြာခဏဆိုသလို DKBA တက်ဖွဲ့ဝင်တွေဟာတိုက်ပွဲတွေပြန်ဖြစ်နေပါတယ်ရှင်။
ကရင်ပြည်နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အကြောင်းကိုမအေးအေးမှပြောပြခဲ့တာပါရှင်အခုတော့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့တောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရပ်တန့်နိုင်အောင်ကြိုးစားနေရတဲ့အကြောင်းကိုနားဆင်ရပါမယ်လက်တလောရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့ TNLA တောင်ပလောင်တပ်ဖွဲ့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးအတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့အကူအညီနဲ့နှစ်ဖက်ခေါင်းဆောင်တွေတွစ်ဆုံညီနိုင်ဖို့နေရာသတ်မှတ်တာနဲ့ပတ်သက်လို့အခက်အခဲတွေရှိနေတယ်လို့ RCSS SSA ရဲ့ပြောခွင့်ရကပြောပါတယ်။သတင်းပြည်စုံကတော့ VOA သတင်းတော့မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့ TNLA တအန်းပလောင်တပ်ဖွဲ့ကြားမေလ10ရက်နေ့ကနေတကြောပြန်တိုက်ပွဲတွေပြန်လည်ပြင်းထန်လာပြီးမေလ6ရက်နေ့ကနှံခမ်းမြို့နယ်ဟိုပန်ကျေးရွာတစ်ခုလုံးမိရှို့ဖျက်ဆီးခံရတဲ့အထိဖြစ်ပွားခဲ့ပါတယ်။ RCSS နဲ့ TNLA ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ရေးအတွက်နှစ်ဖက်တွေ့ဆုံညှိနှိုင်းမယ့်နေရာသတ်မှတ်တာနဲ့ပတ်သက်လို့အခက်အခဲရှိသလိုအခုလိုတိုက်ပွဲတွေပြင်းထန်နေချိန်မှာချက်ချင်းတွေ့ဆုံဖို့တော့မလွယ်ဘူးလို့ RCSS SSA ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။ချိန်မှန်မှာတွေ့ရင်ကောင်းနိုင်ရဲ့လို့။နောက်ဒါမှမဟုတ်လည်းထိုင်းမြန်မာနဲ့ဆက်မှာပေါ့။ဒါမှမဟုတ်လည်းကျွန်တော်တို့ပေါ်ဟိုဌာနချုပ်ပြီးပေါ့။သူတို့ကဒီမင်းသားဖက်ကိုသွားချင်တယ်ဒါမှမဟုတ်ရှေ့ဒီဖက်ကိုသိချင်တယ်လို့ပြောပါလေ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ UNFC ရဲ့သူ့ဥက္ကဋ္ဌကဦးနေဟန်တာကဧပြီလကအကြောင်းပြန်ကြားရမယ်လောက်ကမှာပဲဆက်မှညီနိုင်ကြတာပေါ့ဆိုပြီးပြောထားတော့ကျွန်တော်တို့ကလည်းလောက်ကနဲ့ထိစောက်ပါပဲလောက်ကတော့တရနေ့မှာပဲတော်တော်တွေကပြန်ဖြစ်လာပါတယ
်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA ဘက်ကတော့ထိုင်းနိုင်ငံနေဆက်မှာတွေ့ဆုံမှုလိုလားတာဖြစ်ပြီး TNLA တအန်းပလောင်တပ်ဖွဲ့ဘက်ကတော့တရုတ်နေဆက်ဘက်မှာတွေ့ဆုံဖို့ဆန္ဒရှိတာဖြစ်ပါတယ် TNLA တအန်းပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံမိုင်းအိုက်ကျော်ကတော့TNLA ဘက်က RCSS နဲ့တွေ့ဆုံညှိနှိုင်းဖို့အသင့်ရှိပြီးတွေ့ဆုံဖို့နေရာကိုတော့ UNFC အနေနဲ့ရွေးချယ်ပေးဖို့ပြောထားတယ်လို့ဆိုပါတယ်
ဒီလိုပဲလည်းလက်ခံပြီးတာဒီတွေ့ဆုံဖို့လက်ခံပြီးတာဒီလိုပဲလက်ခံတွေ့ဆုံဖို့လက်ခံပြီးတာလို့ကျွန်တော်ကြည့်ရတယ်ဒါမျိုးကျွန်တော်တွေ့ရမယ့်နေရာနဲ့ကျွန်တော်တွေ့ဆုံရမယ့်ဟိုအခြေအနေလို့ကျွန်မဒီလိုဆိုမှကျန်စီကိုပြန်ပြီးတော့ပြန်လာတယ်ဒါဆိုကျွန်တော်ဘက်ကလက်မထူပြီးတာတော့မဟုတ်တဲ့အတွက်ဒီလေးမှာတော့ကျွန်တော်တွေ့ရဖို့ခဲရင်လည်းကျွန်တော်ကြတဲ့ဒီလူလတ်နေမိတခုပေါ့နော်အမျိုးမျိုးရေးပြပါဆိုမှကျွန်တော်တို့တပေါ်ထားပြီးသားတဲ
့ RCSS နဲ့ TNLA ကြားတိုက်ပွဲဖြစ်ပွားတာ6လလောက်ရှိပြီဖြစ်ပြီးလက်ရှိအချိန်ထိတိုက်ပွဲတွေရပ်တန့်ရေးအတွက်အပြေရှားနိုင်ခြင်းမရှိသေးပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကြောင်မဲမြို့နယ်နဲ့နန်ခမ်းမြို့နယ်မှာဒုက္ခသည်တွေတိုးလာသလိုဒေသခံတွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကြုံတွေ့နေရတာဖြစ်ပါတယ် RCSS နဲ့ TNLA တပ်ဖွဲ့ကြားဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်တန့်ဖို့အစိုးရအသစ်အနေနဲ့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်ဖို့ဘယ်လိုလုပ်ပေးမလဲဆိုတာအရေးကြီးတယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ကဦးဆိုင်လေးကအခုလိုသုံးသပ်ပါတယ
်။ပြဿနာရဲ့အရင်းမြစ်ကိုခြုံကြည့်မယ်ဆိုလို့ရှိရင်တော့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းလမ်းနဲ့နိုင်ငံရေးသဘောဝိုင်းမှာငြင်းချမ်းစွာဖြေရှင်းခွင့်မရတဲ့ပြဿနာပဲ။အဲဒါကြောင့်မို့လို့နိုင်ငံရေးကိစ္စကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းခွင့်ရတဲ့အဖြစ်ကိုလက်ရှိအစိုးရအသစ်အနေနဲ့ဘယ်လိုဟန်နီးပေးမလဲ။နောက်တမတော်အနေနဲ့တိုင်းသားတွေနဲ့ဖြစ်တဲ့ပြဿနာတိုင်းသားချင်းကြားဖြစ်နေတဲ့ပြဿနာမှာတမတော်ကဘယ်လိုသမသမကြစွာကူညီဖြေရှင်းပေးနိုင်မလဲဆိုတဲ့အချက်ကိုလည်းကျွန်တော်စောင့်ကြည့်နေတယ်လိုအပ်နေတယ်လို့မြင်ပါတယ်ခင်ဗျာ
ညီညွတ်သောတိုင်းသားလူမျိုးများ Federal Council UNFC အနေနဲ့ RCSS နဲ့ TNLA ကြားဖြစ်ပွားတဲ့တိုက်ပွဲတွေကိုကြောင်းဝင်ညှိနှိုင်းပေးမယ်ဆိုပေမဲ့လည်းတိတ်ပြီးထိရောက်နိုင်မှာမဟုတ်ဘူးလို့ဦးဆိုင်လေးကပြောပါတယ် RCSS SSC အဖွဲ့ဟာတမတော်ဦးသိန်းစိန်အစိုးရလက်ထက်မှာပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်ပြီး PSLF TNLA အဖွဲ့ကတော့ NCA မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိပါဘူး NCA စာချုပ်လက်မှတ်ရေးထိုးပြီးနောက်ပိုင်း RCSS SSA နဲ့ TNLA အဖွဲ့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပြီး TNLA နဲ့မြန်မာစစ်တပ်ကြားမှာလည်းဒီကနေ့အထိရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်အနီးတောဆန်ကျေးရွာမှာတိုက်ပွဲဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်ရှင်
ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့နဲ့တအောင်ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲတွေရပ်တန့်နိုင်အောင်ကြိုးစားနေကြတဲ့အကြောင်းကိုမမမြင့်ခိုင်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့ဒီချိန်ထဲမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ကျွန်တော် VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်နဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့ဆိုရင်တော့ကျွန်တော်ရဲ့ email လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းည9နာရီကနေ10နာရီအထိထုတ်လွှင့်နေတဲ့အစီအစဉ်တွေကို line meter 24 25 30နဲ့50နဲ့ line meter 190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနှာယူရဲ့အစီအစဉ်မှာနားဆင်ရမှာကတော့မြန်မာမီဒီယာမြင်ကွင်းနဲ့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်အပြင်တပတ်တွင်းအားကစားသတင်းတွေကိုလည်းနားဆင်ရမှာပါ။မြန်မာအရေးသုံးသပ်ချက်မှာနားဆင်ရမှာကတော့
တကယ်လို့အားလုံးမှာပါဝင်မှုဆိုလို့ရှိရင်တော့အဲ့ဒီပင်လုံးညီလာကအဲ့ဒီတိတ်ပြီးပြည့်စုံမယ်လို့ကျွန်တော်မထင်ဘူး။ဘာလို့လဲ။
တိုင်းသားပြဿနာလစ်လာသုံးသက်ရေးသားနေတဲ့ sign one sign ပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။အခုတော့တပတ်အပတ်စဉ်မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုမတင်ဆက်ခင်မှာမြန်မာနိုင်ငံအလဲပိုင်းကရေရှားပါမှုပြဿနာအကြောင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအလဲပိုင်းဒေသတွေမှာအပူချိန်မြင့်တက်ပြီးတောက်တုံးရေရှားပါးပြားလာတဲ့အခြေအနေတွေအလွန်အမင်းဖြစ်ပေါ်နေပါဗျ။အခုလိုတောက်တုံးရေရှားပါးတဲ့ပြဿနာတွေကိုအစိုးရအပါအဝင်ပြဟိတအဖွဲ့အစည်းတွေကအကူအညီတွေပေးနေပေမဲ့လိုအပ်ချက်တွေရှိနေတဲ့အတွက်နိုင်ငံတကာအကူအညီတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံတွင်ပြီးခဲ့တဲ့2015မှာအကြီးအကျယ်ရေလွှမ်းမှုမှုတွေဖြစ်ခဲ့တဲ့စကိုင်းတိုင်းအပါအဝင်မြန်မာနိုင်ငံအလဲပိုင်းကနေရာအတော်များများမှာတော့အခုနှစ်နွေရာသီအတွင်းတောက်တုံးရေရှားပါးပြတ်လတ်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဒီနှစ်အပူချိန်ကအရင်နှစ်တွေထက်ပိုမြင့်တက်ပြီးတော့မြောက်ရေရှားပါးမှုတွေကြောင့်မကွေးတိုင်းဒေသကြီးအတွင်းမှာလည်းတောက်တုံးရေပြတ်လတ်တာတွေနေရာအတော်များများမှာဖြစ်နေတယ်လို့မင်းဘူးမျိုးနယ်တိုင်းဒေသကြီးလွတ်တော်ကိုစလဲဦးနေမျိုးကျော်ကပြောပါတယ်
။ရေရှားပါးမှုကတော့ဒီမကွေးတိုင်းတွင်းထဲမှာများပါလေကြာ။ဥပမာအားဖြင့်မြိုင်တို့ပခုတ်ကူတို့ဘက်မှာလည်းကြီးရွာတော်တော်များများရေရှားပါးမှုနဲ့ကြုံနေရတယ်လို့အဲတော့ဒီမကွေးခရိုင်ထဲမှာဆိုရင်မကွေးတို့နတ်မောက်တို့ခြောက်တို့မြို့တစ်တို့ဒီနေရာတွေမှာလည်းအများစုအဓိကကြုံရပါတယ်ကြ
။မကွေးတိုင်းအတွင်းရေရှားပါးမှုပြဿနာကိုသက်ဆိုင်ရာကြီးလက်ဦးစီးဌာနလွတ်တော်နဲ့ပရဟိတအဖွဲ့တွေပူးပေါင်းပြီးသတ်မှတ်ထားတဲ့ကြီးရွာတွေအပါအဝင်တကယ်ရေအခက်ခဲဖြစ်နေတဲ့နေရာတွေမှာရေတွင်းအသစ်တူးတာတွေအပြင်တွင်းအဟောင်းတွေကိုပြန်လည်တူးဖော်တာတွေလှုပ်ဆောင်နေတယ်လို့လည်းသူကပြောပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဝန်ကြီးဌာနကတော့ရေရှားပါးပြတ်လတ်တဲ့နေရာတွေကိုကွင်းစင်းကြည့်ရှုပြီးတော့တပ်သုံးရေရဖို့ကိုအကူအညီပေးနေတယ်လို့ဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွတ်ဦးကပြောပါတယ်
။ရေတောင်းတဲ့ဖွဲ့တွေဟိုကျွန်တော်တို့တိုင်းဒေသကြီးဦးစီးမှုတွေကိုလှမ်းပြောလိုက်ပြီးတော့သူတို့ရေပေးတာတွေနောက်တစ်ခါအဲ့ဒီမှာရေရင်းရေကန်တူးဖို့ကိစ္စတွေလိုက်ပြီးတော့ကွင်းစင်းကြည့်ခိုင်းတာတွေအဲ့ဒီမှာဦးစားပေးပြီးတော့ဆောင်ရွက်တင်လို့ဘာတွေဘာတွေဆောင်ရွက်တင်တယ်ဆိုတာပြန်တင်ပြခိုင်းတာရေလောလောဆယ်တော့အဲ့ဒါလေးလုပ်ခိုင်းတာရဆရာကြီ
းဒီနေ့တိုင်းအားလုံးကြီးပါလောက်ကတော့ကျွန်တော်တို့တောင်းတယ်ကျွန်တော်တို့မတောင်းတော့လေကျွန်တော်တို့ရဲ့ဒီနေ့တိုင်းဦးစီးကြီးတွေကသူ့အစီအစဉ်နဲ့သူဆောင်ရွက်ပေးနေတဲ့ရက်ဒေတာလည်းရှိပါလဲသူတကယ်တော့ဒီမကွေးတို့မန္တလေးတို့စကိုင်းတို့ကတော့နည်းနည်းတောင်းရာဒီတိုင်းနဲ့တောင်းဆန့်ချက်တွေရှိပါလဲ
အခုလောလောဆယ်မှာဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်နိုင်ငံတကာရဲ့အကူအညီကိုရယူထားတာမျိုးတော့မရှိဘူးလို့သူကပြောပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကတော့လာမယ့်ရက်ပိုင်းနေ့အတွင်းမှာမြန်မာနိုင်ငံအလဲပိုင်းမှာနေရာကွက်ကြားမိုးရွာနိုင်တယ်လို့ဆိုပါတယ်။ဒါပေမဲ့လည်းမုတ်တုံမိုးရွာသွန်းနိုင်ဖို့အတွက်ကတော့မေလကုန်လောက်မှဖြစ်လာဖို့ရှိတယ်လို့မိုးစလဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်။
နာမည်ဟိုပါပေါ့နိဒီစနေရက်ကနေပြီးတော့15ရက်16ရက်နောက်ပြီးတော့မြန်မာနိုင်ငံအထက်ပိုင်းဒေသတွေရဲ့မြန်မာနိုင်ငံလယ်ပိုင်းဒေသတွေရှုံမှာတော့မိုးနိုင်ငံရောင်းနိုင်တယ်ပေါ့နော်။တော့ဆိုတော့ဒီမုတ်တုံကလည်း science မို့လို့ science ရအောင်ကောင်းမပြသေးပါဘူး။အပြလေးရဲ့နေသားလေးရှိတယ်။အဲဒီကတော့ဒီလယ်ပိုင်းဒီမှာကျွန်တော်ဒီဒီကျလမ်းကိုဟာပြဖို့အတွက်ဆိုတော့ကျွန်တော်မုတ်တုံဝင်ဂျော်လာတော့ဆိုရင်တော့ဒီကျလမ်းကြီးတော့ဟိုကျောင်းနေသွားမယ်အနေထားလေးရှိပါတယ်။မုတ်တုံကလည်းဒီမြန်မာနိုင်ငံတောင်ပိုင်းကိုကျွန်တော်တို့ခမန်းထားတာတော့ဒီ73ရက်ကနေပြီးတော့စုပြရမှာပေါ့နော်မြန်မာနိုင်ငံဒီကျွန်တော်တို့မြဝကျုံပေါ့မြဝကျုံပေါ်တော့ကျွန်တော်တို့ဒါ20 25ရက်နောက်ဒီခမန်းထားပြီးတော့ကျွန်တော်တို့ ညီမနိုင်ငံအနေပိုင်းအောင်လို့ကျွန်တော်တို့ဒီနောက်ကုန်ပေါ့နော်နောက်ကုန်တော့ဒီမှာဝန်ထမ်းတွေလို့ဆက်မှတ်ပါပါတယ
်လက်ရှိရင်ဆိုင်နေရတဲ့ပြဿနာကိုအစိုးရအပါအဝင်အဖွဲ့အစည်းအသီးသီးကပူးပေါင်းပြီးကူညီဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေကိုပြည့်မီနိုင်ခြင်းမရှိသေးဘူးလို့ဦးနေမျိုးကျော်ကပြောပါတယ
်တကယ်တမ်းတော့အဲဖြစ်ပွားတဲ့နှုံတိကြိုက်နာကျင်တဲ့နှုံပေါ့နော်ရေရှားပေါင်းမှုကြုံတွေ့ရတဲ့ဒေတာနဲ့ကုစားချက်ကတော့မပြည့်မီသေးဘူးကြာတကယ်တကယ်တော့ဒါတွေကနိုင်ငံတကာအဖွဲ့အစည်းတွေလည်းဝင်ရောက်ကူညီဖို့လိုအပ်တယ်လို့ကျွန်တော်ပြောချင်တယ်ကြာ
နှစ်စဉ်နှစ်တိုင်းလိုလိုအခုလိုနွေရာသီအတွင်းရေရှားပမှုကြောင့်တကြီးရွယ်တွေနဲ့ကလေးငယ်တွေမှာကျန်းမာရေးနဲ့ပတ်သက်တဲ့နောက်ဆက်တွဲပြဿနာတွေဖြစ်လာနိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းနိုင်ဖို့အတွက်အစိုးရအပါအဝင်လူမှုရေးအသင်းအဖွဲ့တွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ရေရိုရေရှည်စီမံကိန်းတွေဆွဲပြီးတော့လှုပ်ဆောင်တင်တယ်လို့လည်းဦးနေမျိုးကျော်ကအကြံပြုပါတယ်။ဆေးဆိုးရတန်းတလျှောက်နိုင်ငံတော်မှာဆဲရီတော်များများတိစောက်ခဲ့ပေမဲ့လည်းဆဲရက်ဒီနေရာအနေထားတွေကြောင့်လက်ရှိဖြစ်ပေါ်နေတဲ့တောက်သုံးရေရှားပါတဲ့ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘူးလို့ဦးနေမျိုးကျော်ကပြောပါတယ်ခင်ဗျာ
။မြန်မာနိုင်ငံအလဲပိုင်းရေရှားပါမှုပြဿနာအကြောင်းကိုစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်။အခုတော့မြမမီဒီယာမြင်ကွင်းအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်ဒီတစ်ပတ်မြမမီဒီယာမြင်ကွင်းမှာတော့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ပထမဆုံးအကြိမ်ပြပခီးစဉ်အမျိုးသားပြည်လဲရင်ကြားစစ်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အဖြစ်နဲ့ဖွဲ့စည်းမဲ့တဲ့တင်ဒေါန်ဆန်းစုကြည်အမေရိကန်တန်အမတ်နဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိစ္စတွေအပြင်မြန်မာနိုင်ငံမှာအစိုးရဖွဲ့အသစ်စတင်တာဝန်ယူပြီးဒီနောက်ပထမဆုံးအကြိမ်ထိုင်းနိုင်ငံဝန်ကြီးချုပ်ဒီကမ္ဘာရှင်ထိုင်းနိုင်ငံကြားရေးဝန်ကြီးလာရောက်လည်ပတ်ခဲ့တဲ့ခီးစဉ်အကြောင်းစတာတွေကိုနားဆင်ရမှာပါမအိတ်ခန့်ဦးရေးသားတင်ပြထားတာကိုဦးဆန်မိုးဝေကအခုညင်ဆက်ထားပါတယ်ရှင
်အပီလန်တရနီကဆလို့ NLD အစိုးရတဲ့တာဝန်ယူပြီးတဲ့နောက်နိုင်ငံတော်တမနာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ရဲ့ပထမဦးဆုံးနိုင်ငံခြားခီးစဉ်အဖြစ်လာအိုနိုင်ငံကိုအပီလ6ရက်နေ့မှာနေချင်းပြန်တွားရောက်ခဲ့ပါတယ်အစိုးရတရဲ့ပထမဦးဆုံးပြပခီးစဉ်ကိုပြည်တွင်းသတင်းမီဒီယာတွေကစိတ်ဝင်တစားရှိနေကြပြီးမနေ့ပိုင်းထွက်ခွာခြင်းနဲ့ပြန်ရောက်ချိန်မှာစောင့်ဆိုင်းပြီးတော့သတင်းယူခဲ့ကြတာကိုတွေ့ရပါတယ်။တမနာဦးထင်ကျော်ကလေးမော်ကိုတက်ဖို့အတွက်ရှေ့ဆုံးကလျှောက်သွားစဉ်၎င်းနောက်ကဇနီးဖြစ်သူဒေါ်စုစုလွင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးဖြစ်တွဲဖက်တာဝန်ယူထားသူဒေါအောင်ဆန်းစုကြည်နဲ့ရှင်းပြီးတော့လျှောက်နေတာကိုဒေါအောင်ဆန်းစုကြည်ကရှေ့ကနေတွားဖို့တိုက်တွန်းတဲ့အဖြစ်ကိုသတင်းမီဒီယာကမှတ်တမ်းတင်ခဲ့ကြပြီးဆိုရှယ်မီဒီယာတွေပေါ်မှာလူပြောများတဲ့အကြောင်းအရာကိစ္စတခုဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မော်ကွန်းသတင်းအက်ဒီတာဖြစ်တဲ့ကိုဇေယျလှိုင်က
ဒါတော့ကျွန်တော်ကောင်းတဲ့လက္ခဏာလို့မြင်တယ်။ဘာလဲဆိုတော့အရင်တော့ဆိုလို့ရှိရင်လေအဲဒီဦးနေဝိခက်ကပြန်ကြည့်မှဆိုရင် तू ကဘရောမဒီနိုင်ငံတော်အကြီးအကဲတွေတော့အရှိပေးခဲ့တယ်မဟုတ်လဲ။ तू အာနာရှိကြောင်း तू အမြဲတမ်းပဲသူ့ရဲ့မိသားစုတွေပါလေနိုင်ငံတော်တဲ့ခါမှာအမြဲတမ်းဦးစားပေးနေတဲ့တော်ခဲ့တာလေကျွန်တော်ကတွေ့ခဲ့ရတာပဲလေ။ဆိုတော့အရင်ခက်တဲ့ဒီတိုင်းပဲ။ဆိုတော့အဲဒီထိတ်ကနိုင်ငံတော်ရဲ့ဒီအာနိုင်ငံအကြီးအကဲသားပြောနေတာဒါပေမဲ့ပါဝါကင်ထားတဲ့သူကသူ့ပါဝါအမြဲတနည်းမဟုတ်တနည်းနဲ့ပေါ်ထုတ်ပြီးပြသနိုင်တယ်အခုကတော့ဒီပါဝါကြီးတဲ့ပုဂ္ဂိုလ်ကအဲ့လိုမဟုတ်တော့ဘဲနဲ့တကယ်တမနာရဲ့ကတော်ပေါ့နော်သူနဲ့ဒီပရိုတိုကောအစနဲ့ရှာမယ့်နေရာကိုအရှိတင်ပေးတာကဒါဒီအရင်နဲ့မတူတဲ့ကောင်းတဲ့အမြင်လို့တော့ကျွန်တော်ကတော့မြင်ပါတယ
်မော်ဂွန်သတင်းအက်ဒီတာကိုဇေယျလှိုင်ဖြစ်ပါတယ်အစိုးရတဲ့အတွက်အရေးကြီးဆုံးလုပ်ငန်းတွေကတခုဖြစ်တဲ့ညဉ့်ညံ့ရေးကြိုးပမ်းမှုနဲ့ပတ်သက်တဲ့သတင်းကိုလည်းပြောပြကြပါတယ်ပြည်တွင်းညဉ့်ညံ့ရေးဆောင်ရွက်ဖို့ဆိုပြီးတော့ဦးသိန်းစိန်အစိုးရဟောင်းကမြန်မာနိုင်ငံညီညာရေးဗဟိုဌာန MPC ဆိုတဲ့အမည်နဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားမှာဆက်သွယ်ညှိနှိုင်းပေးတဲ့အဖွဲ့ကိုတီထောင်ပြီးတော့လုပ်ကင်ခဲ့ပါတယ်။အခုအစိုးရတက်လာပြီးတဲ့နောက် MPC ကိုဖျက်သိမ်းခဲ့ပြီးအဲ့ဒီအဖွဲ့နေရာမှာအမျိုးသားပြန်လည်ရင်ကြားစေရေးနဲ့ညီညာရေးဗဟိုဌာနဆိုတဲ့အဖွဲ့တက်ကိုဖွဲ့စည်းလုပ်ကင်သွားမယ်လို့အခုရက်ပိုင်းအတွင်းမှာကျင်းပခဲ့တဲ့အစည်းအဝေးရဲ့ရလဒ်ရသိရပါတယ်။ဒီအဖွဲ့အသစ်နဲ့ MPC နဲ့လုံဆောင်နိုင်မှုလုံဆောင်ပိုင်ခွင့်တွေဘလို့ကွာခြားမလဲရလက်တီဘလို့ကွာခြားနိုင်တယ်လဲဆိုတာကတော့လက်နက်ကင်ပဋိပက္ခနဲ့ညဉ့်ညံ့ရေးဆွေးနွေးမှုတွေအကြောင်းတောက်လျှောက်သတင်းရေးသားနေသူတူဖြစ်တဲ့အက်ဒီတာစိုင်းထွန်းအောင်လွင်ကအခုလိုတုံ့သက်ပါတယ
်အခုကတော့သူကျွန်တော်နားလဲတာတော့ဒါကော်မတီဆွဲဖို့လုပ်နေတာပေါ့နော် APRC ကတော့အရင်တော့ကျွန်တော်နားလဲတာဥပမာ APC ကတော့မြင်လာပေါ့သူကဘာလဲဆိုတော့အရင်တော့ရှိတာကျွန်တော်UPWC ကတော့တရားဝင်နေတဲ့ကော်မတီနဲ့သူ့အထက်မှာဗဟိုဒုမတ်ဒီကျွန်တော်သူ့သိသိဥဆောင်တဲ့ကော်မတီရှိခဲ့တာပေါ့အခုနားကျွန်တော်နားလည်တာတော့ဒီ MPRC ကတော့ဒီငကိုကျွန်တော်သူ့သိသိဥဆောင်တဲ့ကော်မတီနေရာမှာအစားဝင်တဲ့အဖွဲ့ကြီးဖြစ်နေလို့တော့ကျွန်တော်နားလည်တာပေါ့ဒါပေမဲ့ဘယ်သူတွေကဖွဲ့ပြီးမယ်ဆိုတာမသိသေးဘူးဒါပေမဲ့အခုစပြီးထုတ်ပြန်တာလည်းသူကအကန့်အသတ်ပဲရှိနေတယ်သူ process ကလည်းဘယ်လိုကျောင်းမယ်ဆိုတော့မသိသေးဘူးပေါ့နော်ဒါပေမဲ့မနေ့ကတော့စ တခုတော့ပေါ်လာတယ်ဥမာပါဝင်တဲ့ပါဝင်ထိုက်သူများဆက်လိုက်ပါဝင်ရေးတဲ့အမျိုးဖြစ်လာတယ်ပေါ့ဟိုအဲအဲအဲ့တော့သူရဲ့ပေါ်ဘက်ကတော့မလို့တော့ဒီတော့ရှင်းရှင်းလင်းလင်းမသိရတယ်တော့တချို့အရတော့ပြောရခက်တယ်ပေါ့နော်အရင်ဟာဒီနေ့တော့နည်းနည်းလေးတော့ကြွားရမယ်စဉ်းစားမယ်သူဘာလို့ဖြစ်လဲဆိုတော့ဥမာလက်မထိုးတဲ့အဖွဲ့တွေဒီလိုတစ်ဖက်ချင်းတွေလိုက်
စိုင်းထုံးအောင်လွင်ဖြစ်ပါတယ်အခုတစ်ပတ်အတွင်းသတင်းမီဒီယာတွေမှာဖတ်ရှုရတဲ့အကြောင်းအရာတစ်ခုကိုတင်ပြပေးပါဦးမယ်စစ်တွေမျိုးအနီးမှာလှေမောက်လို့တေဆုံးပေါ်ကြတဲ့ဒုက္ခသည်တွေစခန်းမှာနေထိုင်သူတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဝန်ထမ်းကြောင့်ထုတ်ပြန်ချက်ကိုကြေညာရမှာရိုဟင်ဂျာဆိုတဲ့စကားလုံးသုံးဆွဲခဲ့တဲ့နောက်တချို့သောအဖွဲ့အစည်းတွေကတန်ယုံရှေ့မှာဆန္ဒပြခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဒီကိစ္စမှာ NLD အစိုးရတက်ကဘယ်သူသဘောထားမှတ်ချက်ပေးမလဲဆိုတာကိုစိတ်ဝင်စားနေခဲ့ကြပါတယ်။ဒီနောက်မှာဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံရေးမှာသကလုံးအတုံးနှုံးတွေရဲ့နောက်ကွယ်မှာနိုင်ငံရေးအသေးပေတွေရှိတာကြောင့်ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုရှောင်ကျဉ်ဖို့အကြံပြုလိုက်ပေမဲ့အမေရိကန်တာမတ်ကတော့ဒီအတုံးနှုံးကိုပဲဆက်လက်ပြီးတော့တုံးဆွဲသွားမယ်လို့ပြောဆိုလိုက်တဲ့အကြောင်းသတင်းတွေမှာဖတ်ရှုရပါတယ်။အခုတစ်ပတ်စိတ်ဝင်စားစရာသတင်းတချို့ကတော့အိန္ဒိယထိုင်းနိုင်ငံအစိုးရရဲ့ကိုယ်စားလှယ်တော်အဖြစ်ထိုင်းနိုင်ငံသားရေးဝန်ကြီးနေပီတော်ကိုလာရောက်ပြီးတော့သမရနိုင်ငံသားရေးဝန်ကြီးစသူတွေနဲ့တွေ့ဆုံခဲ့တဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံသားအလုတမတရားဝင်စင်းရရတိတ္တမ5ကိုတန်းထိုင်းနိုင်ငံမှာရှိနေတယ်လို့ထိုင်းနိုင်ငံသားရေးဝန်ကြီးကခီးစဉ်တွင်းမှာပြောကြားခဲ့ပြီးမြန်မာသမရကတော့ထိုင်းနိုင်ငံရောက်နေတဲ့မြန်မာအလုတမတွေကိုလည်းအလုတမအခွင့်အရေးတန်းတူပေးဖို့တိုက်တွန်းခဲ့တဲ့အကြောင်းစတာတွေကိုပြောဆိုခဲ့တာကိုတင်ပြရင်းနဲ့အခုတစ်ပတ်မြန်မာမီဒီယာမျိုးရင်းကိုရန်နာလိုက်ရပါတယ်
အပတ်စဉ်တင်ဆက်တဲ့မြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်။အခုဆက်လက်ပြီးတော့ဥကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ပြပေးပါမယ်။ဒီတစ်ပတ်မှာတော့21ရာစုပင်လုံညီလာခံဖြစ်ထိုးရင်းဆိုပြီးဆွေးနွေးထားတာပါ။ NLD အစိုးရနဲ့21ရာစုပင်လုံညီလာခံတရားကိုလှပိုင်းအတွင်းခေါ်ယူမယ်လို့ပြောကြားလိုက်ပါရယ်။တိုင်းရင်းသားတွေပါဝင်ပြည်သူတရလုံး2000အားရကြိုးဆိုကြပေမဲ့ဒီညီလာခံပြည်ပြင်ဖြစ်ထွန်းရေးအောင်မြင်ရေးတို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေသလဲဘယ်လိုကြော်လွားမလဲဆိုတာကိုတိုင်းရင်းသားပြဿနာလှစ်လာတုံးသက်ရေးသားနေတဲ့စိုင်းဝန်းဆိုင်နဲ့ဥကျော်စန္ဒာတို့ကဆွေးနွေးတုံးသက်တင်ပြထားပါတယ်ရှင်
ဆိုင်းဝန်းဆိုင်ကမြန်မာနိုင်ငံမှာ NLD စူရရဲ့တကယ်လက်တွေ့ခေါင်းဆောင်ဖြစ်တဲ့ဒေါအောင်ဆန်းစုကြည်က27ရာစုပင်လုံခေါ်ယူပြီးတော့တိုင်းရင်းသားပြဿနာကိုဖြေရှင်းမယ်လို့ပြောနေပါတယ်ဒါပေမဲ့ပြည်ခိုက်ရစဲရေးကိုတော့မှပဲဘယ်သူကိုမပါစေရင်ဘူးဘယ်အဖွဲ့နဲ့မဆွေးနွေးနိုင်ဘူးဆိုပြီးတော့အထူးသဖြင့်စစ်တပ်ဘက်ကအဲ့လိုပြောနေလေတော့ပင်လုံညီလာခံခေါ်တဲ့အခါမှာတိုင်းရင်းသားအင်အားစုတွေအားလုံးပါဝင်နိုင်ပါမလားဆိုတဲ့အခက်အခဲတစ်ခုဒုတိယတစ်ခုကတော့မူအားဖြင့်တိုင်းသားတချို့ကဆိုလို့ရှိရင်အရင်လွတ်လပ်ရေးယူပြီးခါးသားမှလွတ်ခွာကြတဲ့အတိုင်းစစ်ပြည်နယ်ပဲလွတ်ချင်တယ်အခုကျတော့ပြည်နယ်နဲ့ equal တိုင်းမျိုးခုနှစ်ခုပေးထားတယ်ဆိုတော့ဒါကိုလက်မခံနိုင်တဲ့သဘောလည်းရှိနေကြပါတယ်ဆိုတော့ဒါအဲ့ဒါတော့သဘောတရားပိုင်းပေါ့အခုလက်တွေ့မှာတိုင်းသားတွေအလုံးကိုသဘောပိုင်းကိုခေါ်နိုင်ပါမလားဆိုတဲ့ဟာကိုကျွန်တော်ပထမဆုံးမေ့ချင်ပါတယ်ဆက်ဝန်ဆိုင
်ဒါဟောင်ဆန်းစုကြည်တူရဲရဲ့စေတနာအလုံးပါစေခြင်းပဲဒါပေမဲ့သူတကယ်လွတ်နိုင်မလားမလွတ်နိုင်လားဆိုတဲ့အပေါ်မှာစစ်တပ်ရဲ့သူနဲ့အတူတူပါဝင်လှုပ်ဆောင်မှုပေါ်မှာအများကြီးမူတည်မယ
်အလုံးမပါဝင်နိုင်ဘူးဆိုရင်27ရာစုပင်လုံးကျင်းပတာအနှစ်သာရရှိပါမလားလားဘယ်လိုထင်လဲ
တကယ်လို့အလုံးမပါဝင်ဘူးဆိုလို့ရှိရင်တော့အဲ့ဒီပင်လုံးညီလာခံအတိတ်ပဲတိတ်ပြီးပြည့်စုံမယ်လို့ကျွန်တော်မထင်ဘူးဘာလို့လဲဆိုတော့အခုနပြောနေတယ်အခုဒီအပြစ်ခတ်ရစဲကြီးမှတော့မှတော့ဟိုအဖွဲ့မပါရဒီအဖွဲ့မပါရစတကကတ်တက်နေတဲ့အခါကျတော့အကြံတာတစ်ခုလုံးကိုတို့ကမှောင်မှိုင်းစီးပြီးတော့စီမံခြင်းနဲ့အနေထားမျိုးကတို့ကဖြစ်နေအဲ့ဒါတကယ်တမ်းပြောမယ်ဆိုလို့ရင်တော့အဲ့ဒီပင်လုံးကြီးလာကတစ်ခုခေါ်ရဆိုတော့တို့ကပါဝင်မဲ့လူတွေနဲ့အဲ့ဒီယူဆကိုဖြစ်ထွန်းအောင်လုပ်ချင်တဲ့လူတွေကပေါင်းပြီးတော့တို့ရဲ့ joint program တစ်ခုတို့ကဖြစ်ဖို့လိုတာအခုကျတော့တို့ကတို့အောင်ဆန်းစုကြည်ပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်တို့ကဦးစီးပြီးသူလုပ်တယ်ဆိုလို့ရှိရင်တို့ပိုင်တဲ့ process တစ်ခုတူကဖြစ်နေတယ်အဲ့ဒါကြောင့်မို့အားလုံးသူပေါင်းပြီးဆွဲတဲ့အကြံတာတစ်ခုတူဖြစ်ဖို့လိုတာ
အဲ့တော့အားလုံးအတူတူပေါင်းနိုင်ဖို့အတွက်အခုအပြစ်မရသေးတဲ့တိုင်းရင်းသားအင်အားစုရောအပြစ်ရတိုင်းရင်းသားအင်အားစုရောအကုန်လုံးမျက်နှာစုံကြီးဆွေးနွေးပြီးတော့ညှိနှိုင်းကြဖို့ပထမအဆင့်နဲ့လိုအပ်တယ်ဆိုတဲ့သဘောပေါ့ခင်ဗျာ
ဟုတ်တယ်ခင်ဗျာအဲ့ဒါလားလုံးဝလိုအပ်တယ်
တကယ်လို့ကျွန်တော်တို့ကအေးအေးပဲဖြစ်ဖြစ်ကိုကန့်လို့ခေါ်ရရမယ်ဒီပဲဖြစ်ဖြစ်တို့ကိုချထားခဲ့မယ်ဆိုလို့ရှိရင်အဲ့ဒီပြည်လုံးကျွတ်အပိခါရစေးရေးဆိုတဲ့ဥစ္စာအိဗယ်မရှိဘူးသူကဖြစ်သွားမယ်အဲ့ဒါကြောင့်မို့အရင်တုန်းကတယောက်တယောက်နာကြီးတာတွေအဲစေးရေးရထိခိုက်မှုရှိလို့ကလေးစားချင်တာတွေအားလုံးပြည်ဘုံကချပြီးမှအလုံးဖိတ်ခေါ်ပြီးသူကထိုင်ပြီးစကားပြောမှသူကဖြစ်မယ်လေးစားဖြစ်တယ်
တိုင်ဝမ်ဆက်ပြောတဲ့အကုန်လုံးသဘောတူညှိနှိုင်းထားတဲ့ agenda တစ်ခုမူတစ်ခုကိုကြိုတင်ချမှတ်ဖို့ဆိုတာရောဖြစ်နိုင်ပါမလားအဲ့လိုမဖြစ်နိုင်ရင်21ရာစုပင်လုံးဆိုတာရောပေါ်ပေါက်နိုင်ပါမလားခင်ဗျာ
တကယ်လို့ခုနပြောလို့ all inclusive ပေါ့အလုံးပါဝင်နေတဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်21ရာစုပင်လုံးဆိုတာလည်းတော့အတိတ်ပဲမရှိဘူးဖြစ်သွားမယ်ဟိုရည်ရချက်တော့ကောင်းပါရဲ့ဒါပေမဲ့တကယ်တမ်းအပြုတ်လုံးပေါ်တဲ့ခါကျတော့သူမဖြစ်နိုင်ဘူးသူကဖြစ်သွားမယ်လေ
တချို့ AA တို့ MNDAA တို့စစ်တပ်ကမခေါ်ခြင်းမပြောခြင်းဟာစောစောဆိုင်ဝင်ဆိုင်ပြောတော့တယ်ငါတို့ဟာစီးရီးအရခံထားရတဲ့အတွက်ကြောင့်ဒီကောင်တွေကိုလက်စားချေပြီးအနိုင်ရမှငါတို့ဆွေးနွေးခြင်းနဲ့ဆိုရဲအဲ့လိုစိတ်ဓာတ်မျိုးနဲ့လက်မခံဘူးလို့ထင်သလားခင်ဗျာ
အဲ့ဒါလည်းအချက်တစ်ခုဖြစ်တယ်ဟုတ်တယ်ဒါပေမဲ့အဲ့ဒီအချက်တွေမကပဲလေသူတို့ကဒီနေသက်မှာရှိနေတဲ့အဲ့ဒီကိုကန့်တို့လဝတို့မင်္ဂလာတို့လည်းသူကပေါ်ဆိတ်လို့ချင်တာရုပ်လုံးပေါ်ချင်တာသူကနိုင်ငံသားရဲ့ proxy ပေါ့နိုင်ငံသားလွှမ်းမိုးမှုမကျတဲ့အဖွဲ့အစည်းတွေလို့သူကရုပ်လုံးပေါ်ချင်တယ်အဲ့လိုရုပ်လုံးပေါ်ခြင်းအားဖြင့်သူရဲ့မဟာဗမာလို့ပဲခေါ်ခေါ်ဗမာ nationalism သူကမြင့်တင်ကြတယ်အဲ့လိုမြင့်တင်ပြီးတော့ရန်သူပုံရိပ်ကိုသူကအဲ့လိုထောက်ထားလို့ရှိရင်စစ်တပ်မှာသူကလှုပ်ရှားကြင်စရာတို့မလို့ကျလေတို့ရဲ့စီရေးရတို့ကပါဝင်ဆက်ဖက်မှုတွေတို့ကအများအားဖြင့်လုံနေတဲ့ခါကျတော့တို့ကနိုင်ငံရေးအနေအထားမှာလည်းတို့ကအသာစီးမှုရမယ်လို့အရင်ပုံစံနဲ့တို့တွက်ထားတဲ့ပုံစံမျိုးဖြစ်ချင်လည်းဖြစ်နိုင်တယ
်ဟုတ်ကဲ့ဒါကတော့21ရာစုပင်လုံးဖြစ်လာနိုင်မဖြစ်လာနိုင်ဆိုတော့ပထမအဆင့်ကိုကျွန်တော်ဆွေးနွေးတာဖြစ်ပါတယ်နောက်တစ်ဆင့်တက်ပြီးတော့ကဲဆွေးနွေးဖြစ်ပြီးထားပါတော့မူအားဖြင့်သဘောတူညီမှုရရှိရေးဓမ္မပါဝင်ရှိပြည်နယ်ပဲလူချင်းနဲ့ဆိုတော့တိုင်းရင်းသားတွေနဲ့အခုပို့ချုပ်နေဝင်လက်ထက်ကလေးကလုတ်ခဲ့တဲ့ဒီမကိုပေါ့လေဟိုကဘဘပရပါကိုပြည်နယ်တင်နဲ့တန်းလူညီမျှတဲ့ခုနှစ်နယ်အခုဆိုရင်တိုင်းဒေသကြီးပေါ့လေနောက်တိုင်းဒေသခုနှစ်ပြည်နယ်လုတ်ထားတဲ့ကိစ္စဒီကိစ္စကိုသဘောတူတိုင်မဲ့အလားအလာရှိပါမလားခင်ဗျာအတော်လေးညှိနှိုင်းရမယ့်ကိစ္စထင်ပါတယ်အဲ့ဒါဒ
ီကိစ္စတကယ်တော့သူကတော်တော်လေးကိုနက်နဲတယ်နက်နဲရတဲ့အကြောင်းရင်းကလည်းဒီတိုင်းဒေသကြီးကခုနှစ်ပြည်နယ်ပမာများစွာခုနှစ်တိုင်းနဲ့သူကပြန်ပြီးဟို balance တော့လှုပ်ထားတာအဲ့လိုလှုပ်ထားတော့ကျွန်တော်တို့ကတိုင်းသားတွေရဲ့ရှိတဲ့ကိုယ့်ကိုယ်ကိုပြန်ပြီးကပ်ကွက်နေတဲ့ဗီဒီယိုအာနာတော့လုံးဝမရှိတော့မရှိတဲ့အတွက်ကြောင့်မို့တိုင်းသားနိုင်ငံရေးကအာနာလိလာတဲ့တိုင်းသားတွေအနေနဲ့လှုပ်ရှင်တဲ့ပြည်တော်စုကသူက ethnic base ပြည်တော်စုသူကဖြစ်တဲ့အတွက်ကြောင့်မို့ပမာလဲပြည်နယ်တခုဖြစ်တဲ့မယ်လို့တော့အဲ့လိုအကြံဉာဏ်သူကပေးတာပေါ့ဆိုတော့ဒီအကြံဉာဏ်ကြီးကိုလက်ခံဖို့ဆိုတော့ဗာအဲ့ဒီဗမာလူများစုကလည်းဟာကျွန်တော်တို့ကလူများစုဖြစ်တဲ့အတန်းနဲ့အတန်တရာမဲရမလားဆိုပြီးအကြောက်ကညင်းတဲ့အပိုင်းနေလဲတော့ရှိတာပေါ့အများအချင်းအဲ့ဒီအာဏာရနေတဲ့ဗမာနိုင်ငံရေးလူရန်းစားတွေတော့ပြီးအဲ့ဒီစစ်တပ်ထဲကအဲ့ဒီ ethnocentrism ပေါ့ဗျာအဲ့လိုလူမျိုးဟိုမဟာလူမျိုးကြီးပါလားဝင်နေတဲ့လူတွေကအဲ့ဒါကိုသူတို့အကြောက်ကသူတို့ညင်းရမှာဒီပြဿနာလော်လကူတဲ့ကျွန်တော်တို့ဖြေရှင်းဖို့တော့လည်းခက်မယ်ခုလိုလိုဆက်မှာ
ဟုတ်ကဲ့ဆိုတော့21ရာစုပင်လုံဆိုတော့လုံအောင်တော့ခေါ်ဖြစ်အောင်တော့အောင်မြင်ဖို့အလားအလာသိမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့အဲ့ဒီတိုင်းဆိုရင
်ကျွန်တော်တို့ကအဲ့ဒီ ethnic base ဥစားပေါ့ဗျာအဲ union ကိုကျွန်တော်တို့ကလက်ခံမယ်ဆိုလို့ရှိရင်တော့21ရာစုပင်လုံကြီးလက်ခံညီညီမျှမျှဖြစ်ပေါ်ရအောင်မတန်ခင်ရင်းလိုက်မယ
်အဲ့ဒီကိစ္စကိုအလျှော်တင်းမလုပ်နိုင်ကြဘူးလားဒီတော့နှစ်ဖက်ကတိုင်းသားတွေဘက်ကရော ethnocentric federation မဟုတ်ဘဲနဲ့ region wise
နောက်ဆုံးစာတမ်းတစ်ခုထွက်လာတယ်ဗျာမစ္စတာရောဘတ်တေလာသူကပြောတာဒီဟိုဘုန်းဆောင် decentralization ပေါ့ဗျာဒီပို့ပြီးဟိုဒီ devolution လို့လည်းခေါ်လို့ရတော့အဲ့ဒါကိုခုနှစ်ပြည်နယ်ရှိပြည်နယ်14ပြည်နယ်ပဲလုံးမဲ့အစား94 township လောက်ကျွန်တော်လုံးလိုက်မကောင်းဘူးလားတဲ့သူကအဲ့အဲ့လိုအတန်ညာမျိုးပေးတယ်ဆိုတော့ကျွန်တော်ထင်တာလည်းအဲ့ဒါလည်းနီလန်ကောင်တစ်ခုပဲ decentralization ကိုဖြစ်ပြီနဲ့ဆက်လက်ပြီနဲ့တော့မတတ်မှာပဲနဲ့ဒီထက်ပို့ပြီးကျွန်တော်တို့အောက်မှာအာဏာတွေခွဲဝေလိုက်မယ်ဆိုလို့ရှိရင်တော့ကျွန်တော် ethnic based federalism ထက်ပို့ပြီးကောင်းများကောင်းလာလိမ့်မလားလို့အဲ့လိုမျိုး theory အရာစဉ်းစားတဲ့အထွေခေါ်ရဲ့သူလည်းရှိတာပါလေကိုလောလောဆယ
်ဟုတ်ကဲ့နောက်တစ်ခုကဥမာရှမ်းပြည်နယ်ဆိုကြပါစို့ရှမ်းပြည်နယ်ထဲမှာတခါတခြားတိုင်းသားတွေကစီရပြည်နယ်လူကျင်တာတို့ဘာလို့ရှိနေပါလဲတော့အဲ့ဒီကိစ္စကဘယ်လိုနှိမ့်ရမှာ ਈ တော့အဲ့ဒီကိစ္စကပြည်လည်နိုင်မှာမလား
ဒီကိစ္စကကျွန်တော်တို့စံပြည်တပြည်တဲ့သူကညှိလို့မရအောင်ဖြစ်နေတကယ်တော့ဖက်ဒရယ်နိုင်ငံတစ်ခုကိုကျွန်တော်တို့ကအ ਨੇ စုံဒီလို ship ပြည်နယ် base လုပ်ပြီးကျွန်တော်တို့တည်ထောင်နိုင်ပြီဆိုလို့ရှိရင်ထပ်ပြီးပြည်နယ်အသက်သူတို့လူကျင်တဲ့ဟာကိုပေးဖို့အတွက် criteria တွေလိုတဲ့စံဂျီစံညွန့်တွေကျွန်တော်တို့ကအတူပေါင်းထိုင်ပြီးတော့အဲ့ဒါတွေကျွန်တော်ရေးရမှာဟုတ်နော်အလုံးသဘောတူရေးဆွဲပြီးအဲ့ဒီစံဂျီစံညွန့်နဲ့ညီတယ်ဆိုလို့ရှိရင်တော့ပြည်နယ်လိုချင်တဲ့ဆိုလည်းဒီနေ့ပြလိုက်လို့ရပါပဲ
ဆိုတော့တိုင်းသားတွေကိုပါဝင်လာအောင်လုပ်နိုင်မဲ့ကိစ္စနောက်ပြီးတော့ပြည်နယ်အရေးအတွက်ဘလော့သတ်မှတ်မယ်ဆိုတဲ့ကိစ္စတို့အဲပြည်နယ်တစ်ခုဖြစ်ဖို့အတွက် criteria သတ်မှတ်ဆုံးဖြတ်မဲ့ကိစ္စတွေအလုံးပေါင်းလိုက်ရင်အတော်တော့ခက်ခဲတဲ့ကိစ္စတစ်ခုလို့ထင်ပါတယ်ဒီ21ရာစုပင်လုံညီလာခံအောင်မြင်ပြီးမြောက်ရေးဆိုတာဟာဘလော့ထိအကောင့်မြင်ပါသလဲဟိုအလုံးလွှမ်းခြုံပြီးတော့ကြည့်မယ်ဆိုရင်အဲတော့တကယ်ပဲဒေါက်ဆန်းစုကြည်ကတော့သိအထင်ဆွဲမနေဘူးမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့လာပိုင်းအတွင်းမှာသူတို့လုသွားမယ်ပါညာပြောတယ်အဲ့လောက်ထိဖြစ်လာနိုင်မယ်ထင်ပါလားသူတို့မျိုးအဲ့ဒါဟာ lip service နှုတ်ဆက်ကြတိပေးတာလောက်ပဲဖြစ်နေလိမ့်မလားဆိုတာနဲ့သုံးသပ်ပေးပါဦးခင်ဗျာ
စီရဲချက်ကတော့ကောင်းတယ်နော်ဒါပေမဲ့တကယ်တမ်းခုနကျွန်တော်တို့ဥစ္စာနဲ့ဆွေးနွေးတဲ့အဲ့ဒီအချက်တစ်ချက်သုံးချက်လောက်ကိုကသူကပြဿနာတော်တော်ကြီးနေပြီအဲ့ဒီပြဿနာတွေကိုကျွန်တော်တို့ကြီးကြီးလဲလဲဆွေးနွေးဖို့အတွက်ဆိုလို့ရှိရင်တော့ခုနပြောလိုပဲကျွန်တော်တို့ joint process တစ်ခုဖြစ်အောင်ပါမပရီကွန်ဒီရှင်းမရှိဘဲနဲ့အဲ့ပတ်ဝန်းကျင်ပတ်ဝန်းထိုက်တဲ့လူတွေအားလုံးပေါ့ဗျာအဲ့ဒါအားလုံးကိုခေါ်ပြီးစဉ်းစားကြမယ်ဆိုလို့ရှိရင်တော့သူတစ်စီစီတော့သူကတွားလို့ကျွန်တော်ရနိုင်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အရေးကြီးတာတော့အဲ့ဒေါအောင်စန်းစုကြည်တယောက်တည်းခုနပြောတဲ့အဲ့ဒီပြဿနာတွေကိုအကုန်လုံးရုံးကားမယ်ဆိုလို့ရှိရင်တော့ခက်မယ်ကျွန်တော်ထင်တာတော့ theory အရသူ့ကိုအထောက်ပံ့ပေးနိုင်တဲ့ body တခုတော့လုံမလားလို့အဲ့လိုခုနကကျွန်တော်တို့ပြောတဲ့ဟာတွေကိုအကျော်လွှားနိုင်ဖို့အတွက်ပေါ့လေ
ဥကျော်ဇန္နာရဲ့မြမအရေးသုံးသက်ချက်ကိုနှာစင်ခဲ့ကြရတာပါဒီအဆီဇင်ကိုကြာတာပရင်းနေမနေ့ပိုင်းမှာလည်းပြန်လည်ထုတ်လွှင့်ပေးမှာဖြစ်ပါရဲ့ရှင်အခုတော့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ရပါမယ်ကိုရင်နိုင်စူးစီးတင်ပြထားပါရဲ့ရှင်
ရီဂန်ပြည်တော်စုလတ်စ်ဗေးဂတ်စ်မှာမေလ9ရက်နေ့စနေနေ့ကကျင်းပခဲ့တဲ့ WBC Middleweight လက်ဝှေ့ချန်ပီယံလူပွဲမှာတော့မက္ကဆီကိုနိုင်ငံသားဆောက်ကနေလိုအယ်ဗာရက်စ်ကဗြိတိန်ကအာမီယာခန်းကိုအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ် WBC ကမ္ဘာလက်ဝှေ့ကောင်စီရဲ့ချန်ပီယံလူပွဲမှာအယ်ဗာရက်စ်အာမီယာခန်းကို6ချီမှာအလဲထိုးပြီးတော့အနိုင်ယူခဲ့တာပါအစောပိုင်းမှာခန်းကသူ့ရဲ့လျင်မြန်မှုနဲ့လှုပ်ရှားမှုတွေကိုအတုံးချပြီးတာစီရအောင်ထိုးနိုင်ခဲ့ပေမဲ့6ချီအောက်မှာ Alvarez ရဲ့ညာဝိုက်လက်သီးတစ်ချက်မိပြီးတော့အလဲထိုးခံလိုက်ရတာဖြစ်ပါတယ် Alvarez ကအခုဆိုရင်48ပွဲနိုင်တပွဲတည်းတပွဲရှုံးထားပါတယ်နိုင်တဲ့48ပွဲတည်းက33ပွဲကတော့အလဲထိုးနိုင်ယူခဲ့တာဖြစ်ပြီးတော့ရှုံးတဲ့တပွဲကတော့ American က Floyd Mayweather ကို2013ခုနှစ်မှာရှုံးခဲ့တာဖြစ်ပါတယ်ခင်ဗျာအိုလံပစ်ပြိုင်ပွဲဘက်ကိုကြည့်မယ်ဆိုရင်တော့အိုလံပစ်မီးရှုတိုင်းဟာအခုဆိုရင်ဘရာဇီးနိုင်ငံမှာစတင်ပြီးတော့လက်ဆင့်ကန်ဆဲဆောင်နေပါပြီ။အိုလံပစ်မီးရှုတိုင်းဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေဘရာဇီးနိုင်ငံမြို့တော်ဘရာဇီးလျာကိုပြီးခဲ့တဲ့တပတ်အင်္ဂါနေ့မှာစတင်ရောက်ရှိလာတာဖြစ်ပြီးတော့ဘရာဇီးနိုင်ငံတဝက်မှာ95ရာကြာလှည့်လည်ဆဲဆောင်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ4ရက်နေ့ကနေ9ရက်နေ့အတွင်းမှာတော့ဘရာဇီးနိုင်ငံအလဲပိုင်းအနောက်ဘက်ချမ်းကဂွာယာပီနယ်မှာဆဲဆောင်ခဲ့ကြပါတယ်။အိုလံပစ်မီးရှုတိုင်းကိုဘရာဇီးနိုင်ငံတဝက်မှာလူပေါင်း12,000ကလက်ဆင့်ကန်တည်ဆောင်ပြီးတော့မြို့ပေါင်း335မြို့ကိုဖြတ်ပြီးတော့တည်ဆောင်သွားမှာဖြစ်ပါတယ်ခင်ဗျာဘောလုံးသတင်းဘက်ကိုကြည့်ရမယ်ဆိုရင်တော့ကမ္ဘာကျော်ဘောလုံးသမားမက်ဆီရဲ့အင်ဂျီကိုမဝယ်နိုင်လို့အာဂျင်တီးနားအင်ဂျီအောင်အဖြူနဲ့အပြာကြားပလတ်စတစ်အိတ်ကိုမက်ဆီနာမည်တက်ပြီးတော့ဝတ်ခဲ့တာကြောင့်လူမှုကွန်ရက်စာမျက်နှာတွေမှာနာမည်ကြီးသွားခဲ့တဲ့အာဖဂန်နစ္စတန်နိုင်ငံကမတာဇာအမာဒီဟာအာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ပြေးတိမ်းရှောင်နေရပါတယ်အမာဒီနဲ့သူ့မိသားစုဟာပါကစ္စတန်နိုင်ငံကတ်တာမြို့ကသူ့ရဲ့ဦးလေးအိမ်ကိုပြောင်းလာတာဖြစ်တယ်လို့ဦးလေးဖြစ်သူဝါဟက်အမာဒီကပြောပါတယ
်။ "ရဲ့ဂျိုအာဖဂန်နစ္စတန်မစ်မစ်မခလစ်ဂိမ်းကင်စတာ
။အာဖဂန်မှာရှိတဲ့ဂိုင်းတွေနဲ့ဂျမ်ဖက်သမားတွေကအမာဒီကိုပြန်ပေးဆွဲလာနိုင်တယ်လို့စိုးရိမ်နေကြပါတယ်။အဲလိုပြန်ပေးဆွဲပြီးငွေတောင်းတဲ့ဂိုင်းတွေလည်းရှိပါတယ်။သူ့ဖေကပိုက်ဆံသိမ့်မရှိပါဘူး။ဒါကြောင့်သူတို့အာဖဂန်နစ္စတန်ကနေပြီးတော့ဒီကိုပြောင်းလာတာပါ။
သူနေထိုင်တဲ့အာဖဂန်နစ္စတန်အလဲပိုင်းကဂါစီဒေသဟာလုံခြုံရေးအရာစိုးရိမ်စရာကောင်းပြီးတော့ပြန်ပြီးဆွဲတာတွေလည်းမကြာခဏဖြစ်တာကြောင့်
အမာရီကိုပြန်ပေးဆွဲလာနိုင်တယ်လို့သူမိသားစုကဆိုရင်းနေတာဖြစ်ပါတယ်ခင်ဗျာ။ရိုမေးနီးယားနိုင်ငံဘက်မှာတော့ဒိုင်နမိုဘူခါရက်စ်အသင်းကကင်မရွန်ကွင်းလယ်လူပက်ထရစ်အီကန်ဟာမေလ6ရက်နေ့ကပွဲကစားနေတော့မှလဲကြပြီးတော့တည်ဆုံသွားပါတယ်။အသက်26နှစ်ရှိပြီဖြစ်တဲ့အီကန်ဟာရုပ်တရက်နှလုံးခုန်တာရပ်ပြီးတော့တည်ဆုံသွားတာဖြစ်နိုင်တယ်လို့ယူဆနေကြပါတယ်။အေကန်တေဆုံးရတာဟာကွင်းထဲမှာလဲကျနေတော့ဆေးဖွဲ့စီကလုံလောက်တဲ့ရှေးဥတုနာပြုစုနီးတွေမရခဲ့လို့ဖြစ်တယ်လို့ရိုမေးနီးယားဆေးရုံကပြောလိုက်ပြီးအသင်းဆရာဝန်ဘက်ကတော့ဒါဟာမမှန်ဘူးလို့ညင်းချက်ထုတ်လိုက်ပါတယ်2003ခုနှစ်တုန်းကလည်းကင်မရွန်လက်ရွေးစဉ် VVN 4ဟာကမ္ဘာတိုက်ကြီးများဖလားဘောလုံးပြိုင်ပွဲကစားနေတော့မှလဲကျပြီးတော့တေဆုံးသွားခဲ့ဦးပါတယ်ခင်ဗျာကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဟောင်းဂျောင်ဟာဗလန်ချာမေလ10ရက်နေ့ကအသက်တရာပြေးသွားခဲ့ပါပြီမစ္စတာဟာဗလန်ကို2016ခုနှစ်မေလ10ရက်နေ့ကရီယိုဒီဂျနေရိုမြို့မှာမွေးဖွားခဲ့တာဖြစ်ပြီးတော့သူဟာဖီဖာဥက္ကဋ္ဌဖြစ်တဲ့1984ကနေ98ခုနှစ်ထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာကျင်းပမဲ့နှစ်တရာပြည့်ကိုပါအမေရိကဖလားဘောလုံးပြိုင်ပွဲမှာတော့ဘရာဇီးလ်တိုက်စစ်မှုနေမှာပါဝင်နိုင်တော့မှာမဟုတ်ပါဘူးဘရာဇီးလ်မှာကျင်းပမဲ့2016ရီယိုအိုလံပစ်ပွဲမှာဝင်ကစားမှာဖြစ်တဲ့အတွက်ကိုယ်ပါအမေရိကဖလားဝင်မဲ့ဘရာဇီးလ်အသင်းမှာမပါနိုင်တာဖြစ်ပါတယ်။နေမှာမပါနိုင်ပေမဲ့လည်းသူ့အသင်းကိုတော့ယုံတယ်လို့ဘရာဇီးလ်နိပြဒွန်ဂါကပြောလိုက်ပါတယ
်။ A seleção brasileira, como eu falei antes, ela tem um compromisso com a vitória. Nós temos que entrar sempre com essa ideia, com essa mentalidade. Então,
ဘရာဇီးလ်အသင်းအနေနဲ့အနိုင်ရအောင်လုပ်သွားမှာပါ။ကျွန်တော်တို့ပြိုင်ပွဲဝင်တဲ့အခါနိုင်ရမယ်ဆိုတဲ့စိတ်ဓာတ်နဲ့ပဲဝင်ကစားပါတယ်။ကိုပါအမေရိကနဲ့ Olympics ပြိုင်ပွဲနှစ်ခုစလုံးကအရေးကြီးရဲဆိုတာရှင်းပါတယ်။ပြိုင်ပွဲအလုံးကိုကျွန်တော်တို့ရဲ့အကောင်းဆုံးအသင်းကိုလွှတ်ပြီးတော့ဒီမှန်ချက်တွေအောင်မြင်အောင်လုပ်သွားမှာပါ။
2016 Rio Olympic ပြိုင်ပွဲမှာတော့အင်းရှင်ဘရာဇီးလ်အသင်းဟာတောင်အာဖရိက၊ Iraq, Denmark တို့နဲ့တအုပ်စုတဲ့ကစားရမှာဖြစ်ပါတယ်။ဘရာဇီးလ်အသင်းဟာ Olympic ပြိုင်ပွဲမှာရွှေတံဆိပ်တစ်ခါမှမရဘူးတာကြောင့်ဒီကြိမ်ကတော့အကောင်းဆုံးအခွင့်အရေးရှိနေပြီးရမယ်မရဘူးဆိုတာကတော့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရင်နိုင်စုစည်းတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေကိုနှာစင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းကအခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နှာစင်နိုင်ပါတယ်။ကြာတာပတိနေ့မနေ့ထုတ်လွှင့်မဲ့ radio အစီအစဉ်ကိုတော့ line meter 30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးမှာဖြစ်ပါတယ်ရှင်။
ဖင်ချမီလုံငန်းရှင်ကရေးချက်တရေဒေါ်နယ်ထရမ့်အနေနဲ့ Republican Party ကိုစားပြုသမ္မတလောင်းတူးဖြစ်လာဖို့ရှင်းနေပေမဲ့ပါတီတွင်အဓိကကြားသူတွေရဲ့ထောက်ခံမှုရဖို့ဆက်လက်ကြိုးစားနေရဆဲဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ရှင်ပြန်ခဲ့ကြတဲ့ Texas ပြည်နယ်တက်လွတ်တော်မှတ် Ted Cruz နဲ့ Florida ပြည်နယ်တက်လွတ်တော်မှတ် Marco Rubio တို့ဒီသတင်းပါတီလွတ်တော်လည်းပြန်ရောက်လာပေမဲ့ Trump ကိုထောက်ခံမှုပေးဖို့လည်းနှိုးဆော်နေကြဆဲဖြစ်ပါတယ်။တခြား Republican အမတ်တော်များလည်းသမ္မတလောင်းဖြစ်ယူခြင်းနဲ့ပါတီဇူလိုင်လပါတီညီလာခံကိုတက်မှာမဟုတ်ဘူးဆိုပြီးပြောဆိုနေကြတာပါ။ဒီကနေ့ကသမ္မတလောင်းအကြုံမဲ့ပွဲပွဲကြီးကျင်းပခဲ့တဲ့ West Virginia ပြည်နယ်မှာတော့ Democratic Party က Vermont ပြည်နယ်ထက်လွတ်တော်မှတ် Bernie Sanders ကလည်းအနိုင်ရရှိသွားခဲ့တာပါ။ဤရနိုင်ငံ Bagley မြို့တော်မြောက်ပိုင်းက Shia Muslim နဲ့ Shia ရက်ကဇေတခုတွေ့ဒီကနေ့ဘုံးလုံးပောက်ကွဲမှုကြောင့်လူ85ယောက်တက်မနေတည်ဆုံသွားတဲ့အကြောင်းရဲတပ်ဖွဲ့နဲ့စစ်ဘက်ဆိုင်ရာတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။ဆရာမျိုးတော်ကမနခင်လူစီကားချင်းဈေးထဲမှာဖြစ်ခဲ့တဲ့ပောက်ကွဲမှုကြောင့်အနည်းဆုံးလူ40လောက်ထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းရဲ့တာအလီဟေရာကလာနီကိုအခိုင်အတန့်အကြမ်းဖက်ဖို့နဲ့ဆက်နွယ်တဲ့ပြန်မေးဆွဲသူတွေရဲ့လက်ကဏ္ဍပြန်လည်ကတင်နိုင်ငံပြီးနောက်တရက်ကြာဒီကနေ့မှာတော့အာဖဂန်နစ္စတန်နိုင်ငံကနေပါကစ္စတန်နိုင်ငံကိုပြန်လည်ရောက်ရှိလာပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကစစ်တပ်ရဲ့ထင်းသိမ်းစခန်းမှာအသက်6နှစ်အောက်ကလေး7ယောက်ပါဝင်ဒီနေ့ထဲမှာသေဆုံးသူ150နီးပါးရှိခဲ့တဲ့အကြောင်းနိုင်ငံကလူ့ကိုယ်ရေးလှုပ်ရှားမှုဖွဲ့ Amnesty International ရဲ့အစီရင်ခံစာအတိအကျဖော်ပြထားပါတယ်။ဒီတွေ့လဲထိန်းသိမ်းစကန်တွေကိုချက်ချင်းပိတ်ပြီးဖမ်းဆီးထားသူတွေကိုပြန်လွတ်တာပဲဖြစ်ဖြစ်အရက်ဖက်အာဏာပိုင်တွေထံလွှဲပြောင်းတာမျိုးပဲဖြစ်ဖြစ်လုံဆောင်မှုလဲ Amnesty International ဘက်ကနိုင်ဂျီးရီးယားအာဏာပိုင်တွေကိုတိုက်တွန်းထားပါတယ်။နိုင်ဂျီးရီးယားစစ်တပ်ကတော့ Amnesty International ဘက်ရဲ့ဆွဆွဲချက်ကိုငြင်းဆန်ထားပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုရင်နိုင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Keith Home ဖြစ်ပါတယ်။VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလာမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။သောတာရှင်တွေအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖုံပါ။
This program has come to you from the Voice of America, Washington.